Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်။ VOA American အသံရဲ့2024ခုနှစ်ဇန်နဝါရီလ18ရက်နေ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီခန့်လိုင်းတိုမီတာ3249လိုင်းလမ်းမီတာ190အထူးကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမတင်ကီထိုက်ပါရှင်။
ပါလက်စတိုင်းနိုင်ငံဖြစ်ပေါ်လာ၏အတွက်တသက်မှမှမရှိသေး၍အစ္စရေးအနေနဲ့စစ်မှန်တဲ့လုံခြုံရေးမရနိုင်ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။ဂါဇာကအထိသိမ်းခံအစ္စရေးတစ်စက္ကန့်တွင်နဲ့ပါလက်စတိုင်းရပ်သားတွေအတွက်အကူအညီတွေဂါဇာနယ်စပ်အီဂျစ်နိုင်ငံရာဖာမြို့ကိုဆက်ရောက်လာပါတယ်။ပင်လယ်နီနဲ့အီဒင်ပင်လယ်ကွေ့မှာနိုင်ငံတကာသင်္ဘောတွေကိုတိုက်ခိုက်နေတဲ့ယီမန်ကဟူသီအဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်နဲ့အမေရိကန်ပြည်ထောင်စုကပြန်လည်သတ်မှတ်ခဲ့ပါတယ်။
ရှခိုင်မြောက်ပိုင်းမြို့ကြီးတွေမှာတိုက်ပွဲတွေအချင်းနဲ့အလားအလာသတင်းတင်ပြချက်တရုတ်အရေးစိုးရိမ်ချက်ကြောင့်ဖိလစ်ပိုင်ကအမေရိကန်တပ်တွေကိုပို့ပြီးတော့လက်ခံလာတဲ့အကြောင်းအသေးရောက်လာတဲ့ဒုက္ခသည်တွေအခြေချအရေးကူညီဆောင်ရွက်ပေးနေတဲ့အမေရိကန်အာဖဂန်အဖွဲ့အစည်းနောက်အာဖရိကဒုက္ခသည်တွေကတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆောင်ရွက်နေကြတဲ့အကြောင်းစတဲ့သတင်းဆောင်မတွေကိုလည်းသတင်းတွေအပြီးမှာနားဆင်ကြရပါမယ်ရှင်။အပတ်စဉ်ကဏ္ဍတွေထဲမှာတော့အယ်ဒီတာနဲ့ဆွေးနွေးကန်ဂျန်စီတပတ်အတွက်အားကစားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်။အခုတော့ကိုငိမ့်ချန်းအေးကထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးမှာပါရှင
်။ပါလက်စတိုင်းနိုင်ငံဆိုပြီးသက်သက်မတ်မတ်မရှိသေးပေအစ္စရေးအနေနဲ့စစ်မှန်တဲ့လုံခြုံရေးကိုမရရှိနိုင်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဗိုလ်တော်ဦးနေ့ကပြောလိုက်ပါတယ်။ဒီလိုလုံနိုင်ခဲ့ရင်ဒေသထဲမှာပိုပြီးစီလုံးညင်ညွတ်စေမှာဖြစ်ပြီးအစ္စရေးရဲ့ထိတ်တန့်ပြိုင်ဘက်အီရန်ကိုလည်းတပါးတဲ့အထူးချံဖြစ်စေနိုင်မှာဖြစ်ကြောင်းဘလင်ကန်ကဆွစ်ဇာလန်နိုင်ငံဒါဗိုစ်မြို့မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာပြောခဲ့တာပါ။အာရပ်နဲ့မွတ်စလင်ကမ္ဘာကခေါင်းဆောင်တွေရဲ့အစ္စရေးပေါ်အမြင်ကလည်းပြောင်းလဲခဲ့ပြီးဖြစ်လို့ပါလက်စတိုင်းနိုင်ငံထူထောင်နိုင်မှသာဒေသတွေမှာအစ္စရေးအနေနဲ့ပိုပြီးပေါင်းစည်းနိုင်မှုအထောက်အကူဖြစ်စေမှာဖြစ်တယ်လို့ဆိုပါတယ်။ဒါဗိုစ်စီးပွားရေးကိုတက်ရောက်နေတဲ့အီရန်နိုင်ငံခြားရေးဝန်ကြီးကလည်းဂါဇာကမ်းမြောင်ဒေသမှာအစ္စရေးကစစ်ဆင်ရေးတွေမရက်ဘူးဆိုရင်ဒေသတွေမှာတိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့သတိပေးပါတယ်။အခုဂါဇာကမ်းမြောင်နဲ့နောက်ဖက်ကမ်းဒေသမှာလူမျိုးတုံးသက်ပြတ်မှုတွေကိုကျွန်တော်တို့မျက်မြင်တွေ့နေရပါတယ်။ဒါကြောင့်စစ်ပွဲတွေကရေရှည်ဆက်ဖြစ်နေမဲ့သဘောရှိနေတယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးအမီအဗ်ဒူလာဟင်ကတီးခြားအမေးဖြေခန္ဓာမှာထည့်သွင်းပြောသွားတာပါ။အီရန်နိုင်ငံခြားရေးဝန်ကြီးဟာဒါဗိုစ်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်နဲ့တော့တွေ့ဆုံခဲ့ခြင်းမရှိပါဘူးခင်ဗျာ။ဂါဇာကမ်းမြောင်မှာထိမ့်သိမ်းခံနေရတဲ့အစ္စရေးတစ်စက္ကန့်နေနဲ့ပါလက်စတိုင်းရပ်သားတွေအတွက်ရည်ရွယ်တဲ့အကူအညီတွေဟာဗုဒ္ဓဦးနေ့ကဂါဇာနယ်စပ်အနီးအီဂျစ်နိုင်ငံရာဖာမြို့ကိုဆက်ရောက်လာပါတယ်။ဒီအကူအညီတွေဟာကာတာနဲ့ပြင်သစ်တို့ကကြားဝင်ဆက်ဆက်ပေးထားတဲ့သဘောတူညီချက်အရနယ်စပ်ဖြတ်ကျော်ပြီးဂါဇာကိုဆက်ပို့မှာပါ။ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာတဲ့ကာတာနိုင်ငံပိုင်လေယာဉ်နှစ်စီးဟာအီဂျစ်နိုင်ငံဆိုင်းနန်းကျွန်းဆွယ်မြောက်ပိုင်းက El Arish ကိုရောက်ရှိခဲ့ပြီးအဲ့ဒီကနေဂါဇာနယ်စပ်ကရာဖာမြို့ကိုရောက်သွားပြီလို့အီဂျစ်လုံခြုံရေးတာဝန်ရှိသူတွေနဲ့လာချမ်းနေအဖွဲ့ကပြောပါတယ်။လေယာဉ်ရစင်းမှာတဲဆောင်လာတဲ့စစ်ပစ္စည်းတွေကဟာမတ်စ်ကဖန်ထားတဲ့အစ္စရေးတစ်စက္ကန့်253ဦးထဲက45ဦးအတွက်ရေရာဖြစ်ပါတယ်။နိုဝင်ဘာလယာယီအပြစ်ရက်ခဲတုန်းကတော့အစ္စရေးတစ်စက္ကန့်100ကျော်ပြန်လွတ်လာခဲ့ပါတယ်။ကျန်းနေတဲ့တစ်စက္ကန့်တွေအတွက်အကူအညီပေးနိုင်ဖို့အပြန်လည်သဘောတူညီချက်အနေနဲ့အစ္စရေးရဲ့စစ်စင်ရေးတွေအတွက်အပြင်းထန်ထိခိုက်ခဲ့တဲ့ဂါဇာကပလက်စတိုင်းအရက်သားတွေကိုလည်းထောက်ပံ့ရေးပစ္စည်းတွေကိုခွဲဝေဖြန့်ဖြူးပေးသွားမယ်လို့ကြားဝင်ဆက်ဆက်ပေးခဲ့တဲ့ကာတာနိုင်ငံကပြောပါတယ်။ဒီလိုကူညီနိုင်ဖို့ကိုဂါဇာမှာဖန်ခံနေရသူတွေရဲ့အစ္စရေးမိသားစုဝင်တွေကတောင်းဆိုလို့စတင်ခဲ့တာဖြစ်ပြီးသတင်းပတ်တင်တဲ့ချိန်ညှိနှိုင်းမှုတွေလုပ်ခဲ့ရတယ်လို့နောက်ထပ်ကြားဝင်ဆက်ဆက်ပေးခဲ့တဲ့ပြင်သစ်ကလည်းအစိုးပိုင်းကပြောထားပါတယ်ခင်ဗျာ။ပင်လယ်နီနဲ့အီဒင်ပင်လယ်ကွေ့မှာနိုင်ငံတကာသင်္ဘောတွေကိုရက်သတင်းပတ်တင်တဲ့ချိန်တိုက်ခိုက်မှုတွေလုပ်နေတဲ့ယေမန်ကဟူသီအဖွဲ့ကိုအထူးသတ်မှတ်ချက်အဆင့်ရှိကမ္ဘာ့အကြမ်းဖက်အဖွဲ့ဖြစ်အမေရိကန်ကဗိုလ်တုံးတွေကပြန်လည်သတ်မှတ်လိုက်ပါတယ်။ပင်လယ်နီမှာဟူသီသဘုံတွေလုပ်နေတာကိုဘာမှမလုပ်ပဲဒီတိုင်းထိုင်းကြည့်နေလို့မရဘူးလို့အမည်မဖော်လို့တဲ့အမေရိကန်အကြီးတန်းအုပ်ချုပ်ရေးအရာရှိတူကတရားဝင်ညင်ညာချက်ထုတ်ပြန်ပြီးသတင်းတောက်တွေကိုပြောခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေကအကြမ်းဖက်ဝါဒအဓိပ္ပာယ်ဖွင့်ဆိုချက်တွေနဲ့ကိုက်ညီနေတယ်လို့လည်းနောက်ထပ်အမေရိကန်တာဝန်ရှိသူတူကပြောပါတယ်။သူတို့ကအမေရိကန်စစ်ဖက်ရက်ဖက်နဲ့တခြားမိတ်ဆွေနိုင်ငံတွေကိုအန္တရာယ်ဖြစ်စေပြီးဒီဘဝလုံးဆိုင်ရာကုန်သွယ်မှုကိုထိခိုက်စေကာလွတ်လပ်စွာရေကြောင်းသွားလာမှုကိုချိန်ချောက်နေတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲဗုဒ္ဓဦးနေ့ကအီဒင်ပင်လယ်ကွေ့မှာသမော်တစီတိုက်ခိုက်ခံခဲ့ရပြီးဒါဟာရှမင်ဟူသီတွေရဲ့ဝေးထိန် drone နဲ့တိုက်ခိုက်တာဖြစ်ဖွယ်ရှိတယ်လို့ဗြိတိန်စစ်တပ်ကပြောပါတယ်။အီဒင်မြို့ကိုအရှိတောင်ဘက်မိုင်80အကွာမှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်သ တင်မော်တစင်မီးလောင်ခဲ့ပေမဲ့မင်းငိမ့်တက်နိုင်ခဲ့ပြီးအနာပါနေကစုံစမ်းစစ်ဆေးနေတယ်လို့ဆိုပါတယ်တက်ခက်ခဲတဲ့တင်မော်နဲ့ပတ်သက်လို့အသေးစိတ်အချက်လက်တွေကိုတော့ဗြိတိစစ်တပ်ကချက်ချင်းထုတ်ပြန်တာမျိုးမရှိသေးပါဘူးများ
အန်ဒါမနက်ဖြန်မြန်မာဝါသားအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရရှင
်ကျသပရိနေမနက် VOA သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ခင်ဗျာယာယီအဖြစ်ရထားတဲ့ရှမ်းမြောက်မှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေညွန်နဲ့လာပေမဲ့ရခိုင်ပြည်နယ်ထဲမှာတော့တိုက်ခိုက်မှုတွေမြင့်တက်လာပြီးဗုဒ္ဓဦးနေကနေရာအများပြားမှာစိုင်းချင်းတင်လေကြောင်းတိုက်ခိုက်ခံခဲ့ရတယ်လို့ညီနောင်မမိတ်၃ဘွဲ့ကဗုဒ္ဓဦးည7:50အချိန်ထုတ်ပြန်ချက်မှာဖော်ပြလိုက်ပါတယ်ရခိုင်တပ်တော် A ရဲ့နိုင်ငံရေးအဖွဲ့ဖြစ်တဲ့ရခိုင်အမျိုးသားအဖွဲ့ချုပ်ကလည်းဇန်နဝါရီ18ရက်ရက်စွဲနဲ့ထုတ်ပြန်ချက်ထဲမှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေပါဝင်အရက်သားတွေကိုထိခိုက်တဲ့တိုက်ခိုက်မှုတွေအရှိန်မြင့်လှုပ်ဆောင်နေတယ်လို့သတိပေးထားပါတယ်စစ်ကောင်စီဘက်ကစစ်ကန်းတွေလက်လွတ်ဆုံးရှုံးနေရပြီးတပ်ဖွဲ့ဝင်တွေလက်နက်ချလာတွေများပြားလာနေလို့အရက်သားပြည်သူတွေဘက်ပြစ်မှတ်ထားတာတိုက်ခိုက်မှုတွေမြို့ရွာတွေကိုဘုံကျဲမှုတွေမိတိုက်ဖျက်ဆီးတာတွေနဲ့တမိုင်းဝင်အမွေအနှစ်တွေကိုရွေကျက်ရှိရှိနဲ့ဖျက်ဆီးတာတွေကိုလှုပ်ဆောင်နေတယ်လို့လည်း ULA ရဲ့ထုတ်ပြန်ချက်မှာစွပ်စွဲထားပါတယ်ဒီစစ်စစ်တဲ့နေပတ်သက်ပြီးစစ်ကောင်စီဘက်ကတုံ့ပြန်ချက်ကိုတော့မသိရသေးပါဘူး။မြောက်ပိုင်းညီနောင်၃ဖွဲ့ရဲ့ဗုဒ္ဓဦးညထုတ်ပြန်ချက်ထဲမှာတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ပီချောင်းဒေသဝဲကြီးတောင်ကျေးရွာအနီးတစ်ဝိုက်မှာစစ်ကောင်စီရဲ့ရဟယံတစီကလာရောက်ဘုံကျဲခဲ့လို့ဒေသခံစစ်ပေးဆောင်၅ဦးထက်မနည်းတေဆုံးခဲ့ရပြီးအများပြားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်။ထိခိုက်တေဆုံးမှုတွေနဲ့ပတ်သက်ပြီးဗီဒီယိုနဲ့တိကျအတိမပြုတ်နိုင်သေးတယ်လို့စစ်ကောင်စီဘက်ကလည်းထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ။American သမ္မတဟောင်းဒေါ်နယ်ထရန့်ရင်ဆိုင်နေရတဲ့အဓမ္မပြုကျင့်မှုဆွဆွဲချက်နဲ့ဆက်ဆက်နေတဲ့တရားခွင်ကိုဗုဒ္ဓဦးနေကနယူးယောက်မြို့မန်ဟတန်ဖက်ဒရယ်တရားရုံးမှာစစ်ဆေးခဲ့ပါတယ်။အဲဒီမှာဆွဆွဲသူအလစ်စဘက်ဂျင်းကာရိုးကသမ္မတဟောင်းကြောင့်သူ့ရဲ့ဂုဏ်သိက္ခာထိခိုက်ခဲ့ရပြီးတစိမ့်တရားစာဇာတီကြားမှာသူ့အကြောင်းအသေးဖျက်ခံခဲ့ရတယ်လို့ထွက်ဆိုပါတယ်။ဒေါ်နယ်ထရန့်သမ္မတတာဝန်ထမ်းဆောင်စဉ်ဒီမှုနဲ့ပတ်သက်ပြီးမှတ်ချက်ပြုရမှာသူ့ပေါ်နစ်နာစေတယ်လို့ကာရိုးကပြောပါတယ်။ထရန့်ကလွန်ခဲ့တဲ့ဆယ်စုနှစ်များစွာကသူ့ပေါ်လိမ်မိုင်းဆိုင်ရာကျူးလွန်ခဲ့တဲ့ဆိုပြီးအခုအသက်80ရှိပြီဖြစ်တဲ့ဆိုင်ရေးဆရာနဲ့သတင်းစာဆရာတူဖြစ်သူကာရိုးကဆွဆွဲခဲ့တာပါထရန့်တက်ရောက်နားထောင်တဲ့တရားခွင်မှာထရန့်ရဲ့ပြောဆိုချက်တွေကကာရိုးပေါ်ဘလောက်နစ်နာဆုံးရှုံးစေလဲဆိုတာကိုစစ်ဆေးတာပါကာရိုးကပထမဆုံးတက်သေးဖြစ်ထွက်ဆိုစစ်ဆေးခံခဲ့တာလည်းဖြစ်ပါတယ်ထရန့်ဘက်ကတော့လိမ်မိုင်းဆိုင်ရာကျူးလွန်တာကိုမရှိသလိုကာရိုးကိုမတိကျအောင်ညှင်းထားပါတယ်ဒါပေမဲ့ဂျူရီလူကြီးအဖွဲ့ကတော့ထရန့်အနေနဲ့ကာရိုးကိုလိမ်မိုင်းဆိုင်ရာအနိုင်ကျင့်ခဲ့ပြီး2022ခုနှစ်အောက်တိုဘာလတုန်းကအသေးဖြတ်ခဲ့ကြောင်းမနစ်ကစစ်ဆေးတွေ့ရှိထားပါတယ်။ဗုဒ္ဓဦးနေ့တရားခွင်မှာကာရိုးထွက်ဆိုလို့ထရန့်ကအနောက်ရှက်ပြုတ်ခဲ့လို့တရားသူကြီးကတိတ်တိတ်နေဖို့အကြင်ကြင်ပြောခဲ့ရပြီးတရားရုံးအပြင်ဘက်ထုတ်ပြန်မယ်လို့သတိပေးတဲ့အထိဖြစ်ခဲ့ပါတယ်များ။အီရန်ဘက်ကနေဆက်ဖြတ်ကျော်လေကြောင်းတိုက်ခိုက်မှုကိုကန့်ကွက်တဲ့အနေနဲ့အီရန်နိုင်ငံဆိုင်ရာပါကစ္စတန်တာမတ်ကိုပြန်လည်ခေါ်ယူခဲ့ပြီးနိုင်ငံဆက်ဆံရေးအားလုံးကိုဆိုင်းငံ့ထားကြောင်းပါကစ္စတန်ကဗုဒ္ဓဦးနေမှာကြီးညာပါတယ်။အီရန်အစ္စလမ်တော်လိုင်းရေးအဆောင်တပ်ဖွဲ့ရဲ့အင်္ဂါနေ့ညကဒုံးကျည်နဲ့ဒရုန်းတိုက်ခိုက်မှုတွေအတွင်းပါကစ္စတန်နေဆက်ဘလူချစ်စတန်မှာရှိတဲ့ဂျေရှာအက်ဒါတရားမျှတရေးတပ်မတော်လို့အမည်ပေးထားတဲ့တပ်ဖွဲ့ရဲ့အခြေစိုက်စခန်းတွေကိုဖျက်ဆီးပစ်နိုင်ခဲ့ကြောင်းအီရန်ကကြီးညာထားတာပါ။ပါကစ္စတန်ဘက်ကတော့ဒီတရားမဝင်လုပ်ရက်ကိုတုံ့ပြန်ပိုင်ခွင့်ရှိပြီးနောက်ဆက်တွဲအကျိုးဆက်တွေကိုအီရန်နေနဲ့တာဝန်ခံမယ်လို့နိုင်ငံရေးဌာနပြောရေးဆိုခွင့်ရှိသူဇာဟာရာဘဲလုကသတိပေးပါတယ်။အီရန်ရဲ့တိုက်ခိုက်မှုကြောင့်အပြစ်မဲ့ကလေးနှုတ်သေဆုံးပြီးတခြားပါကစ္စတန်အရက်သားအများပြားဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုတွေကပါကစ္စတန်ရဲ့အချုပ်အခြာအာဏာကိုပြောင်ကျကျချိုးဖောက်ပြီးနိုင်ငံတကာဥပဒေကိုချိုးဖောက်ခဲ့ကြောင်းအီရန်အစိုးရကိုအကြောင်းကြားထားတယ်လို့လည်းဘဲလုကပြောပါတယ်။အီရန်နိုင်ငံရေးဝန်ကြီးအမီအဗ်ဒူလာဟင်ကတော့ညီရင်းကိုလိုချစ်ကြည်တဲ့ဆက်ဆံရေးရှိတဲ့မိတ်ဆွေပါကစ္စတန်နိုင်ငံတွေကဘယ်သူကမှအီရန်နေနဲ့ပြစ်မှတ်ထားတိုက်ခိုက်ကြောင်းနဲ့ပါကစ္စတန်မြေပေါ်ကအီရန်အကြမ်းဖက်သမားတွေလူသားတိုက်ခိုက်တာဖြစ်ကြောင်းပြန်လည်ဖြေရှင်းထားပါတယ်ခင
်ဗျာကိုငင်းချင်းဧကသတင်းတွေကိုတင်ပြပေးခဲ့တာပါရှင်အခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတလှည့်တင်ပြမှာဖြစ်ပါတယ် ရခိုင်မြောက်ပိုင်းမဟာဗျူဟာချတဲ့ပလဝဒေသတစ်ခုလုံးကိုအေးအေးရခိုင်တပ်တော်ကထိန်းချုပ်နိုင်ခဲ့တဲ့နောက်ရခိုင်မြောက်ပိုင်းမြို့ကြီးအတော်များများမှာပါတိုက်ပွဲတွေပြင်းထန်လာမဲ့သဘောရှိနေပါတယ်စစ်ကောင်စီဘက်ကတော့မြေပြင်စစ်ထက်လေချောင်းတိုက်ခတ်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေပိုပြီးတော့လုပ်နေပါတယ်။ရခိုင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့ကိုဝင်းမင်းဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့စစ်ကောင်စီရဲ့အရေးပါတဲ့စစ်စင်ရေးကုကဲမှုဌာနချုပ်စကခကိုရှိအားကြောက်တော်ကနေအောက်ဘက်စစ်တွေနာတဝိုက်ကမြို့ကြီးတွေဖြစ်တဲ့ရသေတောင်မြောက်ဦးမင်းပြပေါတော်နဲ့ရံပြည့်အထိတိုက်ပွဲတွေဆက်ပြင်းထန်နေတယ်လို့ဒေသခံစီးဆောင်ကြည့်နေသူတွေကပြောပါတယ်။ရသေတောင်မြို့ကအမျိုးဖော်လို့တဲ့စီးရဲစောင့်ကြည့်နေသူကိုမနေ့ကမေးရမှာကြောက်တော်စကခကိုတတ်မအစဉ်ရှိတဲ့နေရာကိုဆုတ်လာတဲ့တရင်တွေအတိုက်ခံရတာအပါဝင်ကိုအခုလိုဆက်ရှင်းပြပါတယ
်သူတို့ပလဲဝါဒေသတစ်ခုလုံးကိုစီးမီးတဲ့နောက်မှာဒီကြောက်တော်ကန်ဆောင်မှရှိတဲ့တရင်ရင်းကိုသိမ့်ပြီးပေါ့ဆိုနောက်ပြီးဟိုကြောက်တော်မဟာမုန်းကြီးဆရာကနေပြီးတော့ဒီကြောက်တော်တတ်မကိုချုပ်ခွာလာတဲ့စစ်ကောင်စီတကားကိုဒီအေကရှင်ကိုပြီးတိုက်တာသူရှိတယ်ဒီနေ့ဖြစ်စင်မှာပေါ့နောက်ပြီးတော့ခုရေတေတောင်တော့မြောက်ဦးမင်းပြပေါတော့ရမ်းပြတော့အေဖကဝင်နေပြီးတိတ်နေတာပေါ့
ဟုတ်ကဲ့အဓိကကအဲ့ဒီဘက်မှာဖြစ်နေတဲ့တိုက်ပွဲတွေနောက်ဆုံးထူတာလေးလေပြောပြလို့ရမလား
ဒီနေ့ထူတာကတော့မနေ့ကကျောက်တော့ပီချုံးတဲမှာရွာတော်တော်များများကိုပုံကြည့်တယ်တိုက်ပွဲနဲ့မသက်ဆိုင်ဘူးဘာလည်းမဖြစ်အရင်လည်းမဖြစ်ခဲ့ဘူးအဲ့ဒီနေရာတွေဆိုတော့ကျွန်တော်တီးကြလာကတော့6ရောက်သေးတယ်20ကျော်လောက်တန်ရတယ်အင်း6ဆောင်9ဆောင်လောက်မင်းလောက်နေဟုတ်မနေ့ကဆိုရင်ဒီရသေးတောင်ဖက်မှာပါတလေနော်တင်ဟောက်ဆိုတဲ့ရွာတွေကိုလေကြောင်းကနေပုံကြည့်တာပေါ့နောက်အေနဲ့ပတ်သက်တဲ့နေရာတွေလေအယ်ဖာ1ခေါ်တဲ့စိတ်တွေကမှအနီးနားတွေပုံကြည့်တာတော့ကြားပါတယ
်ဟုတ်ကဲ့နောက်တစ်ခုကမင်းပြဘက်မှာလည်းကြွေးချမ်းနေတဲ့ကြားလို့မြို့သိမ်းလူနေပါဖြစ်နေတယ်ကြားလို့အဲ့ဒီနေထားရော
ဟုတ်တယ်မင်းပြဘက်မှာမနေ့ကဆိုရင်ပေါင်ကားရပေါင်ကားလုံးလာလာကြေချတာကြီးပဲဆိုတော့မင်းပြမကအချိန်တွေကတိုင်းရင်သုံးရင်မှာကနေရင်တော့ကြားသောက်ပြီးပြောတယ်တရင်ကတော့ခံချနေတာပေါ့စူးပြီးခံချနေတော့ကြာတော့ပြီးရတယ်မြောက်မှာဆိုရင်အရင်က900လေးစီတိုင်းရင်တစ်ခုတည်းတိုက်တာအခုကဒီဘက်မှာရှိတဲ့ဘောင်းတွက်တက်ချစ်ဒီဘက်မှာအဲ့ဒီဘက်မှာတိုင်းရင်တွေကဒီနေ့မနက်ကတော့ဝင်ပြီးတိုက်တာကြားတယ်ငါဖဲစလုံးတော့ကြားဆုံးရှိမဲ့ထင်ပါတယ်ဒါပေမဲ့ဒီပတင်းတွေကတော့တိုင်းအပြင်မဖက်ပေါ်ဘူ
းဟုတ်ကဲ့ now ဒီပေါတော်တို့ရံပြဲတို့ဘက်မှာရော
ပေါတော်တို့ရံပြဲတို့ဖက်မှာကြတော့ဒီမျိုးတွင်တိတ်ပွေးလို့မျိုးဖြစ်တော့ကြပြီရောအပြန်လန်ကိုဖြစ်နေကြတော့ဘောဖက်ဒီဘက
်ဟုတ်ကဲ့အဲ့တော့နောက်ဆုံးကြောက်တော်မှာကန်ဆန်းဘက်မှာရောဒီလက်လက်ချတာတို့ဖန်စီတာတို့ရှိခဲ့တယ်ကြားပါတယ်အဲ့ဒါလေးရောရှင်းပြလို့ရလားငါသုံးကိုထင်တယ
်ငါသုံးကိုဟုတ်ပါတယ်ကြားပါတယ်အဲ့ဒီမှာကအတီးကြတော့289ပေါ့ဒီတက်ဖွေးဝင်တဲ့တက်မိသားစုကအကုန်289ရောက်ဒါကတော့တပတ်လောက်ရှိပြီပေါ့ဝင်တိုက်တာအဲ့ဒီမှာအမြောက်တက်ကတော့အရင်3ရက်လေးခါလေးကကြာတော့ပြီမနေ့က9နာရီလောက်မှာတော့အဲ့ဒီ93ကိုကြာတော့တာပေါ့အဲ့ဒီမှာကြံတဲ့ဟိုတွေကလက်နဲ့ချတာပေါ့သူတို့ရောဟေကလုံချုံမဲ့နေရကိုတော့ရောပြောကြတာပါပဲ
ဟုတ်ကဲ့နောက်ဆုံးရောထူတာရှိသေးလားရခိုင်မှာဆက်ပြီးရောဖြစ်လာနိုင်ချေပေါ့နော
်ဖြစ်လာနိုင်ချေကရေသေးတော်မှာတော့တော်တော်ပြင်းပြင်းထန်ထန်ဖြစ်လာနိုင်ရပေါ့ဒီနေ့ဆိုရင်တနေ့ကွန်ရေသေးတော်မျိုးပေါ်ကလူတွေကမျိုးပေါ်ဆုံးခေါ်ပြီးသွားကြပြီပေါ့အရက်သားတွေလေအဲ့ဒါကိုချစ်ရှင်အပြင်တော့တရားကမျိုးတင်တဲ့ဖြစ်လာနိုင်တယ်ပေါ့အရက်သားဆိုရင်တရားမှမကြံပဲအကွန်ထောက်ခေါ်သွားကြပြီပေါ့ဆုံးခေါ်သွားကြပြီမျိုးပေါ့မင်းပြားမှာကတော့မြို့ပေါ်မှာတော့လူပဲကြီးတယ်။အဲမင်းပြားကတော့နည်းနည်းတန်းတန်းဒီတိုင်းရင်တွေတော့နည်းနည်းချတာပေါ့တောင်တန်းတစ်ခုလောက်ချတော့မင်းပြားမြို့ပေါ်မှာကတော့အရက်သားတော့နည်းနည်းပေါ့ပေါ့ရှိတယ်။ဆိုတော့ဒီနေ့လေတိတ်ဖွေးတော့ပြင်းပြင်းထန်ထန်ဖြစ်တယ်။ဒါပေမဲ့မနေ့ကလာတော့လေကြောင်းကနေပုံလာကြည့်တာတော့နေတော့ရှိတယ်။
အဲ့တော့အခုဒီမြောက်ပိုင်းမှာသဘောတူညီရဲ့ရထားတာကဒီရခိုင်ပြည်နယ်နဲ့အကျုံးမဝင်တဲ့သဘောပေါ့နော်။အခုလက်ရှိတိုက်ပွဲတွေဖြစ်ချင်းအဖြစ်အပြင်းထန်ဆုံးနေရာလို့ဖြစ်နေတာပေါ့မြောက်ပိုင်းပြည်မှာ။အဲ့ဒါလေးရောသုံးသပ်ကြည့်လို့ရတာ။
ရပါတယ်ဒီတရုတ်တွေရဲ့ PR နဲ့ဒီချမ်းမြောက်မှာမဟာမိတ်သုံးဖွဲ့ကပိတ်ခတ်ရစ်တယ်ဆိုပေမဲ့ဒီရခိုင်တို့မပါလောက်ပါဘူးဒါပေမဲ့အခုဆိုရင်ကြောင်းမွေးတော့မှလည်းဖြစ်နေကြတာပဲအမှန်တကယ်ကတော့ကိုကနဲ့ပလောင်ကတော့ပိတ်ခတ်ရိုက်နေသူတို့မှကိုနိုင်မြေကိုရတော့ပြီဆိုတော့ဒါအချိန်ကျတော့ပြီပေါ့ဒီရခိုင်ဘက်မှာကျတော့တဝက်တစ်ပြည့်နဲ့တိတ်ပွေတွေကမြို့ပေါ်တိတ်ပွေတွေကတော်တော်များများဖြစ်နေတယ်ဆိုတော့ဒါတော့ပိတ်ခတ်ရဲ့ရဲရင်တောင်ဘလို့ချင်းနှုံးမြွနဲ့ရဲမဲ့ပြောဖို့လည်းထက်တယ် ပိတ်ခတ်ရဲစဲဖို့တော့မဖြစ်နိုင်ဘူးလို့တော့မြင်တာပေါ့
ဟုတ်ကဲ့ကျေးဇူးပါဒေတာကခင်ဗျာဒါအပြင်ရသေတောင်ဒေတာရဲ့အဓိကရေစုပ်ချောင်းဖြူအားကိုဒီဘက်ထက်စစ်ကောင်စီဘက်ကဆုတ်ပေးရပြီးတဲ့နောက်ပုံကြောကတောင်ပေါ်တည့်ရင်ပါကျသွားရင်တော့စစ်တွေကိုထိထိရောက်ရောက်ဝိုင်းပြီးသားဖြစ်သွားနိုင်တယ်လို့စီးစောက်ကြည့်နေတဲ့အမည်မဖော်လို့တဲ့ရခိုင်နိုင်ငံသမားတူကလည်းပြောပါတယ်ဒီပေါ်စစ်ကောင်စီနဲ့အေးပြောခွင့်ရတဲ့ကိုစူးစမ်းမိခဲ့ပေမဲ့ဆက်သွဲလို့မရခဲ့ပါဘူးခင်ဗျာ
ကိုဝင်းမင်းပါရှင်အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတလှည့်တင်ပြပေးလိုပါတယ်ဖိလစ်ပိုင်ကနေအမေရိကန်စစ်အခြေစိုက်စခန်းကိုဖယ်ရှားလိုက်တာနှစ်ပေါင်း30ကျော်ခဲ့ပေမဲ့တရုတ်ရဲ့ဒေတာရင်ကျူးကျော်မှုတွေအပေါ်စိုးရိမ်မှုရှိတဲ့ဖိလစ်ပိုင်ကနိုင်ငံထွန်းစစ်အခြေစိုက်စခန်းတွေမှာအမေရိကန်တပ်တွေဝင်ရောက်ခွင့်ပို့ပြီးတော့ခွင့်ပြုလာတဲ့အကြောင်း VOA သတင်းထောက်ဘေဂဲလိုသတင်းပေးပို့ထားပါတယ်။မမျှသစင်အောင်ပြောပြပေးပါမယ်ရှင်။
တန်ကြီးတက်နေတဲ့လေရင်ပြေတနက်တစ်ခုပဲမြင်သာထင်သာရှိတဲ့ဖိလစ်ပိုင်မြောက်ပိုင်းရေတပ်အခြေစိုက်စခန်းကမီလိုအိုဆိုင်စ်မှာဝန်ထမ်းတွေလည်းနေနေပဲရှိပါတယ်ဒီရေတပ်အခြေစိုက်စခန်းဟာအမေရိကန်နဲ့ဖိလစ်ပိုင်ကြားကာကွယ်ရေးပူးပေါင်းဆောင်ရွက်ရေးသဘောတူညီချက် EDC အရဖိလစ်ပိုင်ကအမေရိကန်တပ်တွေကိုဝင်ရောက်ခွင့်ပေးတဲ့နေရာ၉ခုတွေရာတစ်ခုဖြစ်ပါတယ်အပီလာရုံကနောက်ဆုံးကြေညာခဲ့တဲ့ဒီနေရာတွေမှာထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်အနီးတရုတ်တွေအဓိကကျတဲ့နေရာတွေပါဝင်ပါတယ်။အထူးသဖြင့်ကမ်မလိုအိုဆိုင်စ်ဤတဲ့အခြေစိုက်စခန်းကထိုင်ဝမ်ကနေလေကြောင်းနဲ့လာရင်မဝေးလှတဲ့ဗျူဟာမြောက်နေရာတစ်ခုဖြစ်တာကြောင့်စီပြတ်မှတ်တစ်ခုဖြစ်လာမှာကိုဒေသခံတွေကတော့စိုးရိမ်ပါတယ်
။ 10 hours after the attack on Pearl Harbor.ပလဲစီကန်ကိုတိုက်ခိုက်ပြီးဆယ်နှစ်အကြာမှာဂျပန်ကကျွန်တော်တို့ကိုတိုက်ခိုက်ခဲ့တာဟာအခြေခံအဖြစ်အမေရိကန်တပ်တွေဒီမှာရှိနေတာကြောင့်ပါကျွန်တော်တို့စီမှာနိုင်ငံခြားတပ်ဖွဲ့တွေရှိနေရင်ဒီလိုမျိုးထပ်ဖြစ်မှာစိုးရိမ်ပါတယ
်အမေရိကန်ကဖိလစ်ပိုင်ကို1946ခုနှစ်လွတ်လပ်ရေးမရခင်ဆယ်စုနှစ်များစွာအုပ်ချုပ်ခဲ့ပါတယ်ပြည်ရင်းဖိလစ်ပိုင်တိုက်ခိုက်တွေကန့်ကွက်မှုနဲ့နောက်ဆုံးအမြဲတမ်းအမေရိကန်အခြေစိုက်စခန်းကို1990ပြည်လွန်အစောပိုင်းနှစ်တွေတုန်းကဖယ်ရှားခဲ့ပါတယ်။အခုသဘောတူညီချက်အသေးရာတော့အမေရိကန်တပ်တွေဖိလစ်ပိုင်မှာအမြဲတမ်းရှိနေဖို့ရည်ရွယ်မထားဘဲဖိလစ်ပိုင်စစ်တပ်အရှိန်အဟုန်နဲ့ခင်မီတိုးတက်ရေးကိုအဓိကအာရုံစိုက်လှုပ်ဆောင်တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ
်။ခင်မီတဲ့စစ်တပ်ဖြစ်အောင်အရည်အသွေးမြင့်ထားတယ်ဆိုပေမဲ့တရုတ်နဲ့နယ်မြေပြဿနာအငင်းပွားနေတဲ့၍ပေရောမှာလုံလောက်တယ်လို့မရှိပါဘူ
းလက်တလုံးမှာတော့တရုတ်ကဖိလစ်ပိုင်တင်မောတွေကိုဟန်တာနှောက်ယှက်မှုတွေကြုံနေရပါတယ်တချို့ကတော့ဒေတာတွင်တရုတ်ရဲ့နေမီချဲ့ထွင်ရေးရီမန်းချက်တွေကိုဟန်တာဖို့အမေရိကန်တပ်တွေရှိဖို့လိုတယ်လို့ရှုမြင်ပါတယ
် And that first island chain is Taiwan
ထိုင်ဝမ်နဲ့ဖိလစ်ပိုင်ကျွန်းစုတွေကအရေးပါတဲ့နေရာမှာရှိနေတာပါဖိလစ်ပိုင်မှာအမေရိကန်တပ်တွေရှိနေရင်တရုတ်အတွက်တော့ပြဿနာတစ်ခုဖြစ်လာမှာပဲလေ
ဖိလစ်ပိုင်မှာအမေရိကန်တပ်ဖွဲ့တွေဝင်ရောက်ခွင့်ပေးမဲ့အစီအစဉ်ဟာဖိလစ်ပိုင်အချုပ်အခြာအာဏာကိုချိုးဖောက်တာဖြစ်တယ်လို့တရုတ်ကဝေဖန်ပြောဆိုတာကိုတော့ဖိလစ်ပိုင်ကလက်မခံကန့်ကွက်ပါတယ
်ဒါဟာသူတို့လုပ်နေကြအညှို့ထဝါဒဖြန့်တာမျိုးပါပဲအရေးကြီးတဲ့ချက်ကဒီအစီအစဉ်ကကျွန်တော်တို့အတွက်အကျိုးရှိတာပ
ါကမ်မလိုအိုဆိုင်ယန့်စ်ရဲ့အခြေစိုက်စခန်းအပြင်မှာနေထိုင်တဲ့ဒေသခံတချို့ကတော့ဒီသိငယ်တဲ့အခြေစိုက်စခန်းလေးဟာမကြခင်အာရှလူမျိုးရင်းမှာအရေးပါတဲ့နေရာတစ်ခုဖြစ်လာမယ်ဆိုတာသတိပြုမိကြပါတယ်ရှင
်မမြသစင်အောင်ပါရှင်အမေရိကန်ပြည်တော်စုကိုအသစ်ရောက်လာတဲ့အာဖဂန်တွေအခြေချရေးမှာအခုအညီပေးရေးအတွက်နယူးယောက်ပြည်နယ်အေဗာနီကအာဖဂန်အမေရိကန်အဖွဲ့တစ်ခုက2020ခုနှစ်မှာလူမှုအဖွဲ့အစည်းစင်တာတစ်ခုကိုဖွင့်လှစ်ခဲ့ပါတယ်သူတို့ရဲ့ဆောင်ရွက်ချက်တွေကိုတော့ဇာဖာဘာမာယန်နီကတွားရောက်လေ့လာပြီးတင်ပြထားပါတယ်နားဆင်ကြပါရှင်
နယူးယောက်ပြည်နယ်အော်ဘာနီကအာဖဂန်အမေရိကန်လူမှုစင်တာအဖွဲ့ဝင်တွေက2020ခုနှစ်ကစလို့မြို့မှာဒုက္ခသည်တွေအခြေချရေးကူညီဖို့ဆောင်ရွက်ခဲ့ကြပါတယ်။အာဖဂန်မှာတာလီဘန်တို့အာဏာရယူပြီးနောက်ထွက်ပြေးလာတဲ့အာဖဂန်တွေကိုအမေရိကန်လူဝဲမှုကြီးကြပ်ရေးစနစ်အတိုင်းဆောင်ရွက်နိုင်ရေးနဲ့အမေရိကန်မှာဘဝသစ်စတင်နိုင်ရေးတို့ကိုကူညီနိုင်ဖို့ဒီစင်တာကရည်ရွယ်တာဖြစ်ပါတယ်။ယူဆပ်ရှာဇက်ကအာဖဂန်အမေရိကန်လူမှုစင်တာကဖြစ်ပါတယ်
။ကူမတ်ဆာကုတ်ကဒူအာဘွန
်အာဖဂန်ဆိုးရပြုတ်ခွဲပြီးအမေရိကန်ကိုအာဖဂန်တွေထပ်ပြီးရောက်လာချိန်မှာအဆိုးရဘက်ကမကင်တွယ်နိုင်ခဲ့ပါဘူး။ဒါကြောင့်သူတို့ကိုကူညီဖို့လိုအပ်တယ်လို့ကျွန်တော်တို့ယူဆခဲ့ကြတာပါ။ဒါနဲ့ပဲအမေရိကန်ကိုအသိရောက်လာတဲ့အာဖဂန်တွေကိုဘဝသစ်စနိုင်ရေးကူညီဖို့ဒီရုံးခန်းကိုကျွန်တော်တို့နှားခဲ့ကြတာပါ။
American Mexico နဲ့ဆက်ကိုတရားမဝင်ဖြတ်သန်းခဲ့ကြပြီး New York ပြည်နယ်ရဲ့မြို့တော် Albany ကိုရောက်လာကြတဲ့ဒုက္ခသည်တွေကိုလည်းဒီစင်တာကကူညီပေးပါတယ်။ Albany ကိုအစ်စ်ရောက်လာတဲ့ဒုက္ခသည် Abdul Rahman ကအခုလိုပြောပါတယ်
။ Committed
လူဝင်မှုကြီးကြပ်ရေးလျှောက်လွှာတွေကိုကော်မတီကအများကြီးအကူအညီပေးပါတယ်
။လူဝင်မှုကြီးကြပ်ရေးဆိုင်ရာဝန်ဆောင်မှုတွေအပြင်အင်္ဂလိပ်စာသင်တန်းတွေပေးပြီးဒုက္ခသည်တွေအလုပ်အကိုင်းရရှိရေးကိုလည်းကူညီပါတယ်။ရှာခါရုလိုအစ်စ်ရောက်လာတဲ့အာဖဂန်တွေကတော့ဒီဝန်ဆောင်မှုကအထောက်အကူဖြစ်တယ်လို့ပြောပါတယ်
။ဖွန်ဇာရုစ်မရှာအဇရာယ်မက္ဆစ်
မက္ကဆီကိုကနေလာခဲ့တာ15ရက်ရှိခဲ့ပါပြီ။ကျွန်တော်တငယ်ချင်းတယောက်ကအာဖဂန်လူမှုအဖွဲ့အစည်းထံကိုခေါ်လာခဲ့တာပါ။ကူညီလမ်းညွှန်ပေးတဲ့မစ္စတာယူဆုဖ်ကိုအထူးပဲကျေးဇူးတင်ပါတယ်
။စင်တာကအကူအညီပေးနေသူအများအပြားကလည်းဒုက္ခသည်အဖြစ်ရောက်ရှိလာကြသူတွေဖြစ်ပြီးတခြားသူတွေလွယ်လွယ်ကူကူဖြစ်စေဖို့သူတို့ကမျှော်လင့်ကြပါတယ်
။ကြီးစရာကမောအဇရော့
ကျွန်တော်တို့အတွေ့အကြုံနားထောင်သင်ယူမှုတွေကိုအခြေခံပြီးသူတို့အတွက်လိပ်စာတွေပေးတာမျိုးနောက်ဘာသာပြန်ဝန်ဆောင်မှုနဲ့ရှောက်လာတွေဖြစ်ပြီးတဲ့ဝန်ဆောင်မှုတွေပေးပြီးသူတို့အတွက်လွယ်လွယ်ကူကူဖြစ်စေချင်ပါတယ
်အမေရိကန်မက္ဆီကိုနယ်စပ်ကနေအမေရိကန်ကိုဝင်လာကြတဲ့အာဖဂန်3ဦးကနေ5ဦးထိစင်တာကနေ့စဉ်ကူညီဆောင်ရွက်ပေးနေတယ်လို့လည်းအကူအညီပေးနေသူတွေကပြောပါတယ်ရှင်
အာဖရိကတိုက်တွင်းကတက်တန်းအချာဆုံးဒုက္ခသည်စခန်းတစ်ခုဖြစ်တဲ့နာဂီဘာလေးအနိကတဝိုက်တစ်တော်တွေဟာဥရုယာသီပြောင်းလဲတာကြောင့်ရောလူတွေထောက်မှာအကြီးအကျယ်ပြုံးတည်နေပါတယ်။အခုတော့သဘာဝပတ်ဝန်းကျင်ကိုအလေးထားတဲ့ဒုက္ခသည်တချို့ကသူတို့သဘောဆန္ဒနဲ့တစ်ပင်တွေပြန်ဆိုင်နေကြပါတယ်။သူတို့ရဲ့လမ်းစာထွဲဥဆောင်လုတ်ကင်တာကြောင့်စခန်းအနိတဝိုက်ကမြေလွတ်မြေရိုင်းတွင်နဲ့တောင်ကုန်းတွင်ပေါ်မှာတစ်ပင်တွေနဲ့ပြန်ပြီးတော့စိမ့်လန့်နေပါပြီ။ AP သတင်းကိုအခြေခံပြီးနန်းလောင်တင်ပြထားပါတယ်ရှင
်ယူကနာနိုင်ငံထဲကနာဂီဗီလ်ဒုက္ခသည်စခန်းအနီးတစ်ဝိုက်တောင်ကုန်းတွေပေါ်မှာအဖွဲတစ်ခုဟာလက်လုပ်ပေါက်တူပေါက်ပြားတွေနဲ့တစ်ပင်တွေကိုစိုက်ပျိုးနေကြပါတယ်စေတနာဝန်ထမ်းတွေအခုလိုစခန်းအနီးအပင်တွေစိုက်ပျိုးလာတာ6နှစ်ထဲဝင်လာပါပြီ2003ခုနှစ်ဘရွန်ဒီနိုင်ငံတွင်ပဋိပက္ခတွေကြောင့်ထွက်ပြေးလွတ်မြောက်လာပြီးတော့နက်ဂီဗီလ်ဒုက္ခသည်စခန်းမှာအခြေချနေတဲ့အီနော့ခ်တွာဂီရေဆုရဲ့အကြံစီစိတ်ကူးမှုနဲ့အခုလိုစိုက်ပျိုးလာကြတာလည်းဖြစ်ပါတယ်။စခန်းကိုဆောက်ရောက်ခဲ့တဲ့အချိန်မှာအနီးတစ်ဝိုက်တစ်ပင်တွေနဲ့စိမ့်ဆိုးနေတာကိုသူအမှတ်ရနေပါသေးတယ်။လက်ရှိမှာတော့စခန်းအနီးတစ်ဝိုက်ကတစ်ပင်တွေလည်းဆောက်လို့ရင်းနဲ့ချက်ဖို့ပြုတ်ဖို့ခုံလဲကြတာကြောင့်ရောမြေအရိကိုစိုက်ပျိုးဖို့ပြုတ်ပြင်အသုံးချကြတာကြောင့်မှအပင်တွေပျောက်ွယ်ကုန်ပါတယ်။ဒါကြောင့်လဲတော်ဂီယေဆုနဲ့စကန်နေဒုက္ခသည်တို့ကစုပေါင်းပြီးတော့အပင်တွေကိုပြန်ပြီးတော့စိုက်ပျိုးလာတာပါ။ကျွန်တ
ော
်တို့ဒီကိုစားရောက်လာတော့ကနာဂီဘေးအေရီယာတကူလုံးကတစ်တောတွေနဲ့စိမ့်ဆိုနေတာပါ။ဒီကိုရောက်ပြီး9နှစ်ထဲမှာတင်တစ်တောတစ်ခုလုံးပျောက်ွယ်သွားခဲ့ပါတယ်။ထင်းလောက်ဖို့ခုတ်ခဲ့တဲ့အပင်တွေရဲ့အမြင့်တွေကိုအမျိုးသမီးတွေကဟင်းချက်ဖို့အတွက်အမြင့်တွေပါမကြံတူးယူကြတာပါ။
2023ခုနှစ်အော်တိုဘာလမှာကောက်ယူခဲ့တဲ့စစ်တမ်းအရာဒုက္ခသည်စခန်းမှာနေထိုင်တဲ့သူပေါင်းက38,000ကျော်ရှိပါတယ်။စခန်းတွင်းလူမှုဖွံ့ဖြိုးတိုးတက်ရေးဌာနလက်အောက်မှာဆောင်ရွက်နေတဲ့လူမှုအဖွဲ့အစည်း NGO တွေထဲကတစ်ခုဖြစ်တဲ့ Namizi Training Institute ကစီမံကုကဲရဲ့အရာရှိ Silas Bombil ကလည်းအင်းနီချင်းတိုင်းပြည်ကဒုက္ခသည်တွေအလုံးအရင်းနဲ့ဝင်ရောက်လာတဲ့အတွက်မနေ့ရုံးကန်နေရတဲ့ဒုက္ခသည်စခန်းမှာလိုအပ်ချက်တွေပိုများလာတယ်လို့ခုလိုပြောပါတယ်။
Refugees have contributed to the degradation
ဒုက္ခသည်တွေဟာနာဂီဗီလ်မှာရှိတဲ့တဘာဝပတ်ဝန်းကျင်ကိုအတိုင်းအတာတစ်ခုအထိယိုယင်းပျက်စီးစေပါတယ်။ဘာကြောင့်လဲဆိုတော့ကွန်ဂိုနိုင်ငံတဲကဒုက္ခသည်တွေအလုံးအရင်းနဲ့ရောက်လာပါတယ်။နေ့စဉ်နဲ့အမျှအစ်စ်ရောက်လာတဲ့ဒုက္ခသည်တွေဟာလည်းမနေမနောပါပဲ။ဒါကြောင့်သူတို့နေဖို့နေရာတွေစောက်ကြတဲ့အခါတစ်ပင်အငယ်ကလေးတွေကိုပါခုတ်ပြီးသုံးကြတဲ့အတွေ့အပင်တွေနည်းသွားတာပါ။
အရင်တုန်းကတော့ဒီဒုက္ခသည်စခန်းမှာမိုးခေါင်ရေရှားမှုလို့တဘာဝဘေးဒဏ်တွေပေါပေါက်ခဲ့ပူပါတယ်။လွန်ခဲ့တဲ့နှစ်အတော်များများတုန်းကဆိုရင်တော့နက်ဂီဗီလ်ရေကန်ဟာဒေသတစ်ခုလုံးအတွက်အထူးကရေအရင်းအမြစ်ကြီးဖြစ်ခဲ့တာပါ။အခုတော့ကန်ထဲကရေတွေအတော်ကိုနည်းလာတယ်လို့လည်းနော့ဘတ်တူမိုရှာဘီကပြောပါတ
ယ်။ Due to human activities we received a heavy experience the heavy drop
လူသားတွေရဲ့လူရဲ့ကြောင့်ရာသီဥတုပြောင်းလဲမှုအကျိုးဆက်ဖြစ်ဒီဘက်မှာ၄လကျော်၅လနီးပါးထိမိုးခေါင်ရေရှားမှုနဲ့အကြီးအကျယ်ကြုံတွေ့ခဲ့ရပြီးပါပြီ။ဒါကြောင့်လဲကန်တဲ့ရရှိတဲ့ခန့်ကုန်တဲ့အတွက်ဒီဒေတာအတွက်တော့ကြီးမားတဲ့စိန်ခေါ်မှုပါ။ရေတွေကအတော်နဲ့နဲ့ကိုကျသွားတဲ့အတွက်ရေပန့်တွေနဲ့မနှဲဆုပ်ယူခဲ့ရပါတယ်
။ဒ Tuagi Surolo, Brahita the Maria, Joba Mujo, Pompio Tuta Yetana Fecale, Toka de Scani, the Bawa Ponji, Yellow Gambo Pilarello, Tumu Shabiga Piovare, Tidore, Piansani Jare, Sidna Wunanetre, Piobin Hanagova, Scanta, when she the Ray Two Town Pekerava.
So we have refugees that we bring and train.
Yogema, usually Sabi, Pote Chingani, Pema Uyene, Side Chinti, Music Pubo, Sipubo Nigo, Lichin, Pini Jare, Tukadri Shibari.
ဒီနေရာဥရောပအဝင်ချင်တဲ့ပတ်သက်တဲ့အသိပညာဖလေးစင်တာဖြစ်လဲဆောင်ရွက်နေပါတယ်အဲ့ဒီဂျိုဘတ်မှုရဲ့အသိပွင့်ကိုလည်းစပြီးတော့တွေ့မြင်နေရပါပြီတချိန်လုံးကမြေကွက်လာကြီးတွေဖြစ်သွားတဲ့နေရာအတော်များများမှာတပ်ပင်တွေနဲ့ပြန်ပြီးတော့စိမ်းလန်းဆူပြင်းနေပြီလို့ဒေတာခန်တွေကပြောပါတယ်ပြီးခဲ့တဲ့နှစ်လောက်ကစပြီးတော့မိုးလည်းပြန်ကောင်းလာတယ်လို့ဆိုပါတယ်အမကအမြညာရုပ်ဤဟာဘုခုဝ
ရေကန်တဝိုင်းနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအာဏာပိုင်ကထိန်းသိမ်းထားတဲ့နာဂီဗဲလ်နေရာပတ်ပတ်လေကိုတစ်ပင်တွေစိုက်ပျိုးဖို့ကျွန်တော်တို့မျှော်လင့်ထားပါတယ်
။စေတနာဝန်ထမ်းတွေရဲ့အားနဲ့ဒုက္ခသည်တွေအခြေချနေထိုင်ရာတဝိုင်းဟက်တာ350ကျော်နဲ့ညီမျှတဲ့နေရာမှာအကွက်တွေစနစ်တကျရိုက်ပြီးတော့အပင်တွေကိုအောင်မြင်စွာစိုက်ပျိုးထားသလိုစခန်းအနီးကစိတ်မြေသေးတာနဲ့နာဂီဗဲလ်ရေကန်အနီးတဝိုင်းကြားခံဆုံးတွေကိုကာကွယ်ဖို့လဲကြိုးပမ်းနေကြပါတယ်။သူတို့ရင်မှန်းထားတဲ့အိမ်မက်တွေအကောင့်ထဲပေါ်ဖို့ရှေ့ဆက်ဆောင်ရမယ့်အလုပ်တွေအတော်များများရှိနေသေးတယ်လို့လည်းတော်ဂီယေဆုကပြောပါတယ်ဒုက္ခသည်တွေအခြေချနေထိုင်တဲ့နက်ဂီဗီလ်စကန်ဒဝိုင်းအပင်ပေါင်း4,600စိုက်ဖို့ကြံနေတယ်လို့လည်းသူကပြောပါတယ်သူတို့စိုက်မဲ့အပင်တွေအတွက်မျိုးစေ့တွေနဲ့ပြိုးပင်တွေရနိုင်တာအလွန်အထောက်အကူဖြစ်တဲ့ဆိုပေမဲ့လည်းနွေရာသီမှာအပင်တွေကိုရေလောင်းဖို့ရေတိုင်ကြီးတော့အလုံးလောက်မရှိကြသေးပါဘူးဒါကြောင့်လဲနမ်မီစီဖွံ့ဖြိုးတိုးတက်ရေးတင်းတန်းကြောင်းတို့လိုစည်စနာကောင်းတဲ့သစ်ပင်တွေကိုရေလောင်ပေးမဲ့ရေရင်တွေသာရမယ်ဆိုရင်တော့ဒုက္ခသည်စခန်းတဝိုင်းတစ်တော်တွေအမြန်ဆုံးအကောင့်ထဲပေါ်လာလိမ့်မယ်လို့လဲမနေမနာသစ်ပင်ဆိုက်ပျိုးနေတဲ့တော်ဂီယေဆုနဲ့အဖွဲကပြောပါတယ်ကျမနားလောက်ပါ
VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ VOA ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာအသံလွှင့်ခြင်းနဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်တောတာရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရင်းနေ့မနေ့ကင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျွန်တော်တို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။မင်္ဂလာမနက်ခင်းပါရှင်။VOA American အသံရ2024ခုနှစ်ဇန်နဝါရီလ18ရက်ကြာတာပရင်းနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249ရုပ်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ဂျန်စီအာကစားအစီအစဉ်တို့ကိုမကြာခင်မှာထုတ်လွှင့်မှာဖြစ်ပါတယ်။အခုရည်ဆုံးတော့အေဒီတာနဲ့ဆွေးနွေးခန့်အစီအစဉ်ကိုတင်ပြပါမယ်ရှင်။တရုတ်ဆက်ဆက်ပေးတဲ့ရှမ်းမြောက်အပြစ်ရစဲရေးဟာအခုချိန်ထိချိုးဖောက်ခံရဆဲဖြစ်ပါတယ်။သဘောတူညီမှုမပါတဲ့အပြစ်ရစဲမှုဟာရေရှည်တည်မြဲနိုင်ပါမလားနိုင်ငံရေးသဘောတူညီမှုစည်းကိုရဥတီနိုင်ပွဲရှိပါသလားဒီသတင်းပတ်အေဒီတာနဲ့ဆွေးနွေးကအစီအစဉ်မှာမက်ခင်ဖြူထွေးကဥကြော်စံတာကိုမေးမြန်းဆွေးနွေးထားပါတယ်ရှင
်ဖြူကိုကြည့်ရှုအားပေးနားဆင်နေကြတဲ့ပရိသတ်များအားလုံးမင်္ဂလာပါရှင်။အပတ်စဉ်တက်ဆက်ပေးနေတဲ့အက်ဒီတာနဲ့ဆွေးနွေးခန်းကကြိုဆိုပါရစေ။ ဒီမြန်မာနိုင်ငံမှာလက်တလောအများအာယုံဆိုင်စိတ်ဝင်စားစောင့်ကြည့်နေတဲ့ဒီမြောက်ပိုင်းယာယီပြစ်ခတ်ရက်စဲမှုနဲ့နောက်ဆက်တွဲအခြေအနေတွေနောက်ရှေ့ဆက်အလားလာဘာတွေဖြစ်လာနိုင်မလဲဆိုတာကိုဒီတစ်ပတ်အဒီတာနဲ့ဆွေးနွေးကမ်းမှာအဒီတာဦးကျော်စန္ဒာနဲ့အတူဆွေးနွေးထားပါတယ်ကျွန်မခင်ပြူထွေးပါဦးကျော်စန္ဒာကြီးမင်္ဂလာပါရှင
်မင်္ဂလာပ
ါဟုတ်ကဲ့ပါအခုတော့ဒီရှမ်းပြည်မြောက်ပိုင်းမှာကတော့ဒါအခုဒီလ17ရက်နေ့တုန်းကပဲမြောက်ပိုင်းမဟာမိတ်၃ဘွဲ့နဲ့ဒီစစ်ကောင်စီနဲ့ခြားထဲမှာအပြစ်ခက်ရစရေးရယူလိုက်တယ်ပေါ့နော်ဒါ2029စစ်စီစတင်ပြီးတဲ့နောက်ပိုင်းဒါဒီဟိုစစ်ကောင်စီရဲ့ဟိုစစ်စခန်းတွေဘ ிய ဟာကုန်းတွေယာနဲ့ချီပြီးတော့ဒါနယ်မြေဒေသတွေပါမြို့သိမ်းတိုက်ပွဲတွေပါလုပ်ပြီးတော့မှရလာတဲ့ဒါအပြစ်ခက်ယာယီအပြစ်ခက်ရစရေးဆိုပြီးတော့ပြောတဲ့အခါမှာဒါတကယ်ကိုသတင်းကြီးတစ်ခုလို့ဖြစ်ခဲ့တယ်ဒါပေမဲ့လေဒီလိုဖြစ်ပြီးနောက်တစ်ရက်မှာပဲပြစ်ခတ်တိုက်ခိုက်မှုတွေပြန်ဆတယ်အပြစ်ရက်ပြီးတော့မှပြန်ဆတယ်ဆိုတာဘာကြောင့်များလို့ပြောလို့ရမလဲရှင
်အာပြပြရပေမဲ့သူတို့လိုချင်တာမရရဘူးလေဆိုတော့စစ်ကောင်စီဘက်ကကြည့်မယ်ဆိုရင်သူတို့ကနည်းနည်းဆုံးရှုံးထားတာရှိတယ်ဆိုတော့အပြည့်တဲ့ဆွေးနွေးရမှာပထမဆုံးကမင်းနောက်ကိုပြန်ဆုပ်ငါလည်းပြန်ဆုပ်မယ်ဒီမှာရကြမယ်ဆိုတဲ့သဘောတူညီမှုမလုပ်ဖ ೇನೆ ဟိုဘက်ကရရှိထားတဲ့အပေါ်စီးနဲ့ရတဲ့ပြစ်ခတ်ဆွေးနွေးဖြစ်တော့စစ်ကောင်စီကသူလိုချင်တာကိုမရလို့ပြန်ပြီးတော့တိုက်ချင်တဲ့သဘောလို့မှတ်ယူရပါတယ်တကယ်တော့အပြစ်ခတ်ဆဲတယ်ဆိုတာအဓိကအဖြစ်ကတော့အရသားတွေမထိခိုက်စေဖို့နောက်တစ်ခုကဒါ humanitarian စာနာမှုထောက်ပံ့တွေပေးဖို့အတွက် humanitarian ceasefire ခေါ်တာပေါ့အဲ့လိုမျိုးရက်ဆက်ရရှိရဲအဲ့လိုသဘောတူညီမှုနဲ့အမှန်တကယ်ရက်ဆက်နိုင်မယ်ဆိုရင်တော့ဒီအပြစ်ခတ်ရက်ဆက်ရေးမှသည်နောက်နိုင်ငံရေးပြည်လည်မှုအတွက်ကိုလမ်းပွင့်သွားနိုင်တဲ့အခြေအနေရှိပါတယ်အခုကြတော့အဲ့လိုဒုံတရားသူတို့မှသဘောတူညီချက်မရှိဘူးနည်းမျိုးသဘောတူညီလည်းမရှိဘဲနဲ့ကြောင်ညောင်ဆိုရပါစို့နောက်ပိုင်းဆွေးနွေးရပါလေအဲ့လိုရလိုက်ရတဲ့အတွက်ကြောင့်စစ်ကောင်စီဘက်နဲ့မကျေနပ်ဘူးထင်ပါတယ်အဲ့ကြောင့်သူကပြန်ပြီးတော့တိုက်ချင်တဲ့သဘောပြတာတယ်လို့ယူဆပါတယ်
ဟုတ်ကဲ့ဒါအစည်းအဝေးကိုတက်တဲ့သူတချို့တွေပြောတဲ့အထက်မှာလည်းဒီစောစောဦးကျော်စန္ဒာပြောတဲ့အချက်ပါခဲ့ပါတယ်တစ်ဖက်နဲ့တစ်ဖက်ဟိုတောက်ဆုပ်မှုတွေကတကယ်ပြည်လည်မှုမရှိဘဲနဲ့ဟိုဒီတရုတ်ဘက်ကဖိအားကြောင့်ဒါယာယီအပြစ်ရက်လိုက်တဲ့ဆိုတဲ့သဘောဆိုတော့ဒီမှာတွေအစမှကလေးကမခိုင်ဘူးဆိုတဲ့သဘောကလည်းအနည်းငယ်တော့ပေါ်လွင်နေတယ်လို့ထင်ပါတယ
်ဟုတ်ပါတယ်
ဆိုတော့ဒီအခုလိုမျိုးယာယီအပြစ်ရက်လိုက်တဲ့အတွက်ကြောင့်မလို့ရှမ်းပြည်မြောက်ပိုင်းမှာတော့ဒီထိတွေ့တိုက်ပွဲတွေကတော့အတန်အသင့်နည်းနည်းငြိမ်သွားတဲ့အနေအထားတွေ့ရတာပေါ့နော်ဆိုတော့ဒါပေမဲ့ဒီလိုဖြစ်တဲ့တစ်ချိန်တည်းမှာမရခိုင်လိုနေရာမျိုးတော့ဒီကချင်ဘက်မှာရောတိုက်ပွဲတွေကလည်းဆက်ပြီးတော့ပြန်ဖြစ်နေတယ်ဆိုတော့ရှမ်းမြောက်မှာအပြစ်ရက်ချင်းဒီတခြားဒေသတွေမှာပို့ပြီးတော့ပြင်းထန်လာနိုင်တဲ့အလားအဝဆောင်နေပါလားရှင
်အာအဲ့လိုလည်းပြောလို့ရပါတယ်ရှမ်းမြောက်မှာတကယ်လို့တိုက်ဆရာမလိုတော့ဘူးဆိုရင်စစ်တပ်ကလည်းစစ်ကောင်စီကလည်းသူ့ရင်အားကိုဟိုဘက်မှာပုံအောင်နိုင်တဲ့သဘောရှိတယ်ပေါ့လေရခိုင်တို့ကချင်တို့ဘက်မှာအဲ့လိုပဲကလည်းတစ်ဖက်တွက်နိုင်ပါတယ်နောက်တစ်ခုကလည်းပဲဒီအပြစ်ရစဲမှုစီနှစ်ဖက်သဘောတူညီမှုတကယ်အပြစ်ရတာလည်းသုံးမျိုးရှိတယ်တစ်ဖက်က unilateral ceasefire လုပ်တာရှိတယ် bilateral ceasefire ရှိတယ် multilateral ဘယ်ပေါင်းစုံ ceasefire ရှိတယ်အခုလုပ်တာကတော့bilateral ဘောနော်ရှမ်းမြောက်ကမှာပဲရှမ်းမြောက်နဲ့စစ်ကောင်စီနဲ့အပြည့်အတဲ့သဘောဖြစ်တယ်ဆိုကြံတဲ့ဒေသတွေအတွက်မပါဘူးသူတို့သဘောတူချက်ဆိုတော့အဲ့ဒီဒါမှဆက်ဖြစ်နေမှာဖြစ်ပါတယ်အဲ့ရှမ်းမြောက်နဲ့စစ်ကောင်စီရတ်တာမှာတောင်မှတစ်ဖက်ကစိတ်မရချင်ဘူးဆိုတော့ bilateral ဘာခေါ်လဲ unilateral
ရတ်ဘာခေါ်လဲ
ဖြစ်နေလို့ပြောမှာဖြစ်ပါတယ်ဆိုတော့အဲ့လိုဖြစ်နေတာကတော့မဆန်းပါဘူးဆက်လက်ပြီးတော့ဖြစ်လို့မချင်ပါတယ်အဲ့လိုတဲ့
ဟုတ်ကဲ့ဆိုတော့ဒီယာယီအပြည့်ရက်ဆဲမှုဆိုတာတောင်မှဖြစ်လာဖို့အတွက်ဒါတရုတ်ကဒါ၃ချိန်မြောက်မှာမှဒီသဘောတူညီချက်ကိုရပြီးတော့ဒါယာယီပေါ့လေဖြစ်ခဲ့တယ်ဆိုတဲ့ခါကျတော့အခုတခါဒီလိုဖြစ်ပြီးတော့မှလည်းပြစ်ခတ်မှုတွေကပြန်ရှိနေတယ်ဆိုတဲ့ခါကျတော့ဒီနေရာမှာတရုတ်ရဲ့ဒီဂျာဝင်စစ်ဆတ်မှုကထိရောက်မှုမရှိဘူးဆိုတဲ့သဘောမျိုးဖြစ်မနေဘူးလား
တရုတ်ကဘယ်လောက်ထိအပြစ်ခတ်ရစဲစီခြင်းတလဲဆိုတဲ့ပုံမှန်လည်းမူတည်မဲ့ထင်ပါတယ်တချို့သတင်းတွေမှာပေါ့လေကျွန်တော်ကြားရတယ်သူတို့ကရှမ်းမြောက်ကတိုင်းသားမဟာမိတ်တွေကိုပဲတရုတ်ကပူပြီးဖိအားပေးတယ်ဆိုတော့သတင်းတချို့လည်းကျွန်တော်ကြားခဲ့ရတယ်တလောတုန်းကပဲအဲ့ဒါ။ဘာကြောင့်လဲဆိုတော့ရှမ်းမြောက်မှာ NUG နဲ့နောက်ဒီ PDF တချို့လည်းပဲဝင်တိုက်တယ်ဆိုတော့ NUG နဲ့ PDF ကိုတရုတ်ကသိမယုံဘူးလို့လည်းသုံးသကြတယ်။သူကအမေရိကန်နဲ့သိနှိစက်သလား NUG ကိုဆိုပူပြီးသံပြရှိရဆိုတော့အခုတိုက်ပွဲမှာရှမ်းမြောက်တခုရဲ့မဟုတ်ဘဲနဲ့သူတို့ကပါလာတယ်ဆိုတော့အဲဒီရှမ်းမြောက်ကတိုင်းသားမဟာမိတ်တွေကိုသူကနည်းနည်းသတိပေးဟန်ရှိတယ်သတိပေးတယ်လို့သူကသုံးစားကြတာတွေ့ရပါတယ်မင်းတို့လူဆုံးနေမယ်ဆိုရင်ငါတို့မင်းတို့ပိတ်ပြစ်မယ်ဘာညာလုတ်တော့ဆိုတော့ရှမ်းမြောက်ကတော့ဒီဟာကို တိုင်းနာမဟာမိတ်တွေကတော့လိုက်နာမယ်သူမှစစ်ကောင်စီကတော့သူကအားတဲသွားတာပါစစ်ကောင်စီကတော့ပြောစရာရှိမှသူတို့ကလည်းအမေရိကန်တွေနဲ့ပေါင်းပြီးတော့လှုပ်နေသဘောဖြစ်ပါတယ်မညာသူတို့ဘက်ကတရုတ်ကိုနာသွင်းရတာပူပြီးတော့လွယ်ကူသွားမယ်အဲဒီကြောင့်စစ်ကောင်စီကလည်းကြွနေပြီးတော့ဆံမြောက်ကညီနေရလဲဖြစ်နိုင်ပါတယ်ဆိုတော့တကယ်တမ်းတရုတ်ကို၌ကဘယ်လောက်ထိတိတိယောက်ယောက်နှစ်ဖက်လုံးကိုပြေးလဲစီခြင်းတယ်လဲဆိုတာအဓိကမေဝန်ထုတ်စရာကိစ္စဖြစ်တယ်လို့ပြောရမှာပါတကယ်စမ်းပါ
ဆိုဒီနေရာမှာအာဆီယံအနေနဲ့ရရောဘာလုပ်နေရလို့ပြောလို့ရမလဲ
အာဆီယံကတော့အများကြီးဝေးမယ်ထင်ပါတယ်အာဆီယံစကားကိုတော့တိုင်းရင်းသားတွေကလည်းပဲစိတ်တော့နားမဝင်သလိုစစ်ကောင်စီကလည်းပေါ်ထင်ကြီးပယ်ချထားတဲ့သဘောဖြစ်ပါတယ်အာဒါပေမဲ့လည်းအာဆီယံကတော့နှစ်ဖက်လုံးနဲ့ဘယ်ပေါင်းစုံနဲ့ထိတွေ့ခဲ့တဲ့ဘာညာဆိုတော့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောခဲ့တယ်ပေါ်လီသူတို့ဥက္ကဋ္ဌလက်တုံးကအခုလည်းပဲသူတို့ထိတွေ့မှုရှိနေတယ်လို့ပြောတာပဲသို့တော်လည်းပဲသိပြီးတော့နားဝင်မှမထင်ဘူးတခုဖြစ်နေတာကအာရှနိုင်ငံနဲ့တနိုင်ငံချင်းလုပ်တဲ့ကိစ္စတွေဆိုရင်တော့သူတို့ကတနည်းနည်းနဲ့ပုံပြီးတော့နောက်ပေါင်းပြောနိုင်မယ်အခြေအနေရှိတယ်လို့ယူဆပါတယ်ဒါမဲ့လုံးဝပြည်လဲတဲ့အစင်းတော့မဟုတ်ဘူးပေါ့လေ
အဲ့တော့အာဆီယံရဲ့ဘုံသဘောတူညီချက်၅ရဲ့မှာအတိအခါမြန်မာနိုင်ငံတွေပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆိုင်ပြီးတော့အားလုံးပါတဲ့ဒီတွေ့ဆုံဆွေးနွေးမှုတွေဖြစ်ဖို့ဆိုတော့အခုတရုတ်ကလည်းဘလို့ပဲဖြစ်ဖြစ်ဒါဟိုပြစ်ခတ်မှုတွေရပ်ဆိုင်ပြီးတော့ထိတွေ့ဖို့ဆိုတဲ့အခါကျတော့တရုတ်နဲ့အာဆီယံပူးပေါင်းပြီးတော့
လုပ်နိုင်တာဆိုရင်တော့အားပါအဲ့ဒီဟာပေါ့အဓိကဖြစ်နိုင်တာကတော့တရုတ်နဲ့အာဆီယံပူးပေါင်းပြီးတော့လုပ်နိုင်တယ်တစ်ချိန်တည်းမှာပဲတရုတ်နဲ့အမေရိကန်ကဘာကြောင့်ပူးပေါင်းမလုပ်နိုင်လဲဗမာပြည်အတွင်းမှာသူတို့တခြားကိစ္စမှသာပြိုင်နေကြတာဗမာပြည်ထဲမှာအဓိကမဟုတ်ဘူးတရုတ်ဟာမြန်မာနိုင်ငံမှာသူရဲ့အကျိုးစီးပွားစီးပွားအကျိုးစီးပွားရှိတယ်ဆိုတော့အမေရိကန်ကလက်ခံတယ်ကျွန်တော်အမေရိကန်ဒီပလိုမတ်စီကိုဟိုကအင်တာဗျူးဖြစ်သူရောလက်ခံပါတယ်တဲ့။ဘာလို့ဆိုရှမ်းပြောင်းမှာညီညာရေးဆွေးနွေးပွဲလုပ်တာကိုအမေရိကန်ဗမာဆိုင်ရာအမေရိကန်ဆမ်မတ်သွားတာကတရုတ်ကကန့်ကွက်လို့မသွားဘဲနေခဲ့တယ်ဆိုတော့သူနားလည်ပါတယ်ဆိုတော့ဒီကိစ္စမှာလည်းပြည်လည်ရင်နှစ်ဖက်လုံးအကျိုးရှိအောင်မျက်မျက်တာရ
ညီနိုင်မယ်ဆို
တော့လုပ်နိုင်မယ်ဆိုတော့ကောက်မယ်ထင်ပါတယ်ဒါမဲ့လောလောဆယ်မှာတော့ဒီအထိမတွေ့ရသေးပါဘူး
ဟုတ်ကဲ့ဆိုတော့လက်ရှိအနေအထားတွေကိုကြည့်ပဲဆွေးလို့ရှိရင်တော့ဒါနိုင်ငံရေးအရတွေးဆုံဆွေးနွေးဖို့ဆိုတာအင်မတန်ခက်တယ်ဆိုတာပေါ်လွင်နေရလို့ပြောရမယ်ထင်ပါတယ
်အခက်ဆုံးမှာပဲနိုင်ငံရေးအရပြည်လည်းမှုမရခဲ့လို့လည်းပဲဒီကိစ္စဟာဖြစ်လာတာပါနိုင်ငံရေးပြည်လည်းမှုဟိုလွတ်လပ်ရေးရပြီးကြတဲ့ကမရရှိခဲ့ဘူးထင်ပါတယ်အရေးကြီးဆုံးကတော့ဒီမိုကရေစီရဲ့တိုင်းရင်းသားပြဿနာပြည်လည်းဘုရားသိအရေးကြီးပါတယ်တိုင်းရင်းသားချင်းချင်းညီညွတ်ဖို့ကိစ္စဖြစ်မှသာလျှင်နိုင်ငံရေးအရသူတို့ဘက်ကလည်းညီညွတ်မှုရှိရမယ်အစိုးရအခုကဘုံဤမှန်ကြပါလေစကောင်စီဖြုတ်ချရေးဆိုရဲဤမှန်ကြနေတော့လောလောဆယ်တိုက်နေရတယ်သို့တော်လည်းပဲသူတို့အထက်မှာနိုင်ငံရေးရဘလောက်ညီညွတ်မှုရှိတယ်လဲစီးရေးရလည်းပဲသူတို့ကတော့ဒီဟာပြုတ်ဖို့လောက်ကိုတိုက်နေရတာနိုင်ငံရေးသဘောတူညီရတယ်လို့မကြားသေးပါဘူးတိုင်းရင်းသားချင်းချင်းမှာညီညွတ်မှုရရင်တောင်းမှပဲဒီဘက်ကစကောင်စီရလို့မဟုတ်ဘူးစကောင်စီတက်လာပြီးရင်လည်းပဲဖြစ်လာ center and periphery ဘဟုအစိုးရနဲ့ပေါ့လေဒါဝန်ကြီးဒေသတွေနဲ့ဖြစ်လာတဲ့ကိစ္စကကြာလှပါပြီဒီကိစ္စကိုအဓိကအဖြစ်ဖြစ်ရှင်းရမှာဖြစ်ပါတယ်အဲ့လိုဖြစ်ရှင်းနိုင်မှသာလျှင်နိုင်ငံရေးပြည်လည်းမှုမြန်မာနိုင်ငံမှာလုံးဝရမှာဖြစ်ပါတယ
်ဆိုတော့မြန်မာနိုင်ငံအတွက်လက်ရှိမှာလည်းအခက်အခဲဆုံးကဒါနိုင်ငံရေးအဖြစ်ရှာဖို့ပဲဆိုတော့ဒီအခုဒီစစ်တပ်အာဏာသိမ်းမှုနောက်ပိုင်းကတည်းကဒီမြန်မာနိုင်ငံတော်မှာဒါအကြမ်းဖက်မှုတွေကလည်းအင်မတန်များလာပြီဆိုတော့ဒီတိုက်ပွဲတွေအဆုံးသတ်ဖို့နိုင်ငံရေးအရဆိုတော့ပြောရဲခက်ခဲလာတယ်ဆိုရဲအဖြစ်ရှာတဲ့နေရာမှာရောဘယ်လောက်အချိန်ယူရအောင်မယ်လို့ထင်လဲတိုက်ပွဲတွေရောအဆုံးသတ်ပါအောင်မလား
တိုက်ပွဲပြီးနိုင်တဲ့လမ်းကြောင်းကတော့စစ်ကောင်စီကအနိုင်မရနိုင်တော့ဘူးဒီနေ့နဲ့ကြဆုံးမယ်ဆိုပြီးတော့သုံးသက်သူတွေကအများကြီးတက်ချကြပါတယ်တွက်ဆက်ရတယ်ဒါမှလည်းတချို့ကလည်းပဲထင်တယ်လို့မြန်မာမဟုတ်ဘူးပို့ပြီးတော့ဖျူဖျက်ဖြစ်နိုင်တယ်ဆိုပြီးတော့အမျိုးမျိုးတွက်ဆကြပါတယ်ဘာပဲဖြစ်ဖြစ်စစ်ကောင်စီဟာမြန်မာနိုင်ငံကိုပြန်ပြီးတော့ညီစက်အောင်ထိနိုင်မယ်အလားအလာမရှိတော့ဘူးလို့တော့နှစ်ဖက်လုံးကပဲပေါင်းဆောင်ယူဆကြပါတယ်အနည်းနဲ့အမြန်တော့ဖြစ်သွားမှာပဲပေါ့သူတို့လည်းပဲအဲဒီစစ်ကောင်စီတွေသူတို့နိုင်ငံရေးအရာပြည်လည်းမှုရလာဖို့ကတော့မလွယ်ဘူးထင်ပါတယ်ဒီဘက်ကအလျှော်ပေးတော့မှလည်းပဲလုံအောင်ကြဆုံးဖို့တော့မှဒီဘက်ကဆိုတော့ပြောခဲ့တဲ့ပြဿနာတွေကအများကြီးညှိအောင်မှဖြစ်ပါတယ်နောက်ဒါကတရင်သားဒေသတွေချင်းချင်းတော့စနစ်စစ်အာဏာရှင်စနစ်ပြုတ်ကြပြီးတော့ဒီမိုကရေစီထွန်းကားရေးအခုတရင်သားအင်အားစုတွေကတချို့ဒေသတွေကဒီမိုကရေစီစနစ်နဲ့ပုံဖော်မဲ့သဘောချင်းတို့ဘာလို့မှဆိုကွန်စတီကျွန့်ဝိုင်းကြီးတာတွေ့ရပါတယ်ဘလောက်ကောင်ထဲပေါ်လာမလို့တော့မသိသေးဘူးဒါပေမဲ့တချို့တရင်သားဒေသတွေကဝါအုပ်ချုပ်ရေးမျိုးကိုအားကြပြီးတော့တပါတီစနစ်မျိုးနဲ့အဲ့ဒါမျိုးဒီမိုကရေစီပုံစံမျိုးလုံးမဲ့အလားအလာတွေ့ကြတာသူတို့ဘာမှမတွေ့ရသေးပါဘူးသူတို့ဒေသကိုပဲအုပ်ချုပ်ရေးသူတို့ကိုယ်တိုင်ထိန်းချုပ်ရေးသာဖြစ်လာတယ်ဆိုတော့အဲ့ဒီဒေသတွေမှာတော့ဒီမိုကရေစီဖြစ်နိုင်မှာမလားဆိုတော့ပြည်ထောင်စုတဝန်းလုံးပေါ့လေစင်းစင်းညီညွတ်တဲ့စနစ်နဲ့ဖြစ်လာနိုင်မှုဆိုတော့အသိအလံဝေးသေးတယ်လို့ပဲထင်ပါတယ်တစင်ပြီးတစင် ချိန်ကြိုးစားမှာပါ။အဓိကကျွန်တော်မြင်တာကတော့ကျွန်တော်ကတော့သူကပညာရေးကိုပဲထင်ပါတယ် Education is revolution ပါပဲကျွန်တော်အမြင်ပါတော့ဒီပြည်သူတွေလူငယ်တွေကပညာရေးအဆင့်ဒီအစီအမြင်တွေကျေဝဖို့လိုတယ်မြန်မာနိုင်ငံမှာဦးသမိုင်းသင်္ကာရကလည်းအစားပဲဒီလူမျိုးရေးအဖြစ်မညီညွတ်စရာတွေအများကြီးရှိပါတယ်သူကပြောကြတယ်တချို့ပညာရှင်တွေပေါ့လေအာဟုတ်ကဲ့လွန်တော့ဖြစ်တဲ့ professor Joseph Silverstein ဆိုရင်ကျွန်တော်ပြောဟုတ်ပါတယ်ဒီမြန်မာနိုင်ငံရဲ့စစ်တပ်ကတိုင်းရင်းသားဒေသတွေကို they occupied territory လို့မြင်ပြီးတော့အဲ့ဒီသဘောထားနေတဲ့ဗက်တော့မှညဉ့်ညဉ့်ရေးဆိုတာဖြစ်မလာနိုင်ဘူးပြည်ထောင်စုပထမဘုဆိုတာလည်းပဲတိုင်းရင်းသားတွေစိတ်ထဲမှာလည်းပူပြီးတော့ ethnic nationalism တိုင်းရင်းသားစိတ်ဓာတ်တွေပူမျိုးသားစိတ်ကြီးထွက်လာမယ်ဒီဘက်မှာလည်းပူကြီးထွက်လာမယ်ပေါ့လေဆိုတော့ပညာရေးစနစ်ကစပြီးပြုပြင်ပြောင်းလဲလို့ထင်ပါတယ
်ဒါကတော့အင်မတန်လည်းအရေးကြီးပါတယ်ဟိုတစ်လျှောက်လုံးပညာရေးမှာအားနည်းလာတဲ့မျက်စိပိတ်နားပိတ်ပေါ့နော
်
ဆိုတော့ဒီຢာတွေကိုပြန်ပြီးတော့လုံးပြင်ပြုပြင်ပြောင်းလဲနိုင်မယ်ဆိုလို့ရှိရင်တော့အတွေ့ခေါ်ပိုင်းဆိုင်ရာတွေတိုးတက်လာမယ်ဆိုတော့အမြင်တွေလည်းကျေလာတဲ့ခါကျရင်တော့တချို့ကိစ္စရပ်တွေကဟိုအထောက်ပံ့ပြန်ဖြစ်လာမှာပေါ့လေဆိုတော့ဒီຫນွေဥတော်လန်ရေးရဲ့ရည်မှန်းချက်ဖြစ်တဲ့စစ်ကောင်စီအပိတိုင်းပြုတ်ချရေးပေါ့လေအခုဒီအတိုင်းသားလက်နက်ကိုင်းဖွဲ့ရီဒီအတိုက်ခံဖွဲ့ရီအလုံးကျိုးပန်းနေကြတာဒီဟာဖြစ်တယ်ဆိုတော့ဒီလိုမျိုးစစ်ကောင်စီပြုတ်ကျသွားပြီးတဲ့နောက်မှာရောဆက်စွာပြောတဲ့နိုင်ငံရေးအခြေအနေတွေပြည်လဲဖို့ဆိုတာကဟိုလွယ်ကူပါမလားဘယ်လိုရောဖြစ်လာနိုင်မလဲ
ကျွန်တော်မြင်တာကတော့တိတ်မလွယ်လှဘူးဖြစ်ပါစေလို့အများအားဆုတောင်းတယ်အများတဲ့တဲ့ဒင်းတစ်ခုကြားလိုက်တဲ့ရင်ထဲမှာတထိတ်ချင်းနဲ့ဟာပဲလူများဖြစ်ကြပြောင်းမလားမသိဘူးဆိုတာကြားရပါတယ်ဆိုတော့NUG ပေါ်မှာလည်းပဲအများကြီးတာဝန်ရှိပါတယ်သူဟာအဓိကဥဆောင်ပြီးတော့ဘာပဲပြောပြောနိုင်ငံရေးအဖြစ်သူကဥဆောင်ရမယ့်နေရာမှာဖြစ်နေတဲ့အခါမှာသူတို့ရဲ့တိုင်းရင်းသားတွေနဲ့ပြည်လဲမှုရရှိရလုပ်ရမယ် NLD လက်ထက်ကမပြည်လဲခဲ့တာတွေအများကြီးရှိပါတယ်ကျွန်တော်အများတမ်းပြောတယ် NLD အုံဆောင်တချို့ကတိုင်းရင်းသားတွေတွေထွက်လာတဲ့အခါတိုင်းရင်းသားပါတီဟာမင်းတို့ဘယ်ပါတီလို့မဆက်မှတ်ဘူးငါတို့ရဲ့ NLD ဆိုတာပြည်ထောင်စုတစ်ခုလုံးမှာအလုံးပါဝင်တဲ့ပါတီတစ်ခုလည်းဖြစ်တဲ့ဘာသာဆိုတဲ့အယူဆမျိုးရှိတယ်။အဲတိုင်းရင်းသားတွေမှာဝင်ပြီးတော့တိုင်းရင်းသားတွေမဲပြိုင်တယ်။သူကစုမနိုင်ရင်ခိုဘက်ကအစိုးရဖွဲ့ခွင်မှာအကြောင်းပြပြီးတော့အဲ့ရမျိုးတွေတိုင်းရင်းသားတွေမှာအဲ့လိုအမြင်တွေအများကြီးရှိနေတယ်ဆိုတော့အခုအဲ့ဒီနေရာမှာရောက်လာတဲ့ NUG နဲ့ဒီအစင်လာကိုလုံအောင်ပြောင်းလိုက်ပြီးတော့သူတို့ဟာအမြင်သစ်နဲ့စီယုံနိုင်မှတာလင်းဖြစ်မယ်လို့ထင်ပါတယ်မခင်ဗျာ
။အဲ့ဒီအတွက်လည်းအခုတွေကပြင်ဆင်မှုတွေကတော့အခုကတည်းကအချိန်မနှောင်းစလုပ်ရမယ်လို့လည်းထင်ပါတယ
်။ဟုတ်ပါတယ်ဟုတ်ပါတယ်။
တော့ဒီတပတ်တော့ဆွေးနွေးမှုကိုဒီလောက်ပဲရနာကြရအောင်ပါ။ကျေးဇူးပါဦးကျော်စန်းသား
။ရပါတယ
်။ VOA American အသံရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါလာပြီးပြည့်စုံကြပါလေ။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ။
American Dream ဆိုတာပါပါလေ American ရေတဲ့အရာရှိတယောက်ဖြစ်တဲ့မြန်မာပြည်ပွားလီစုတိုင်ရင်သားလူငယ်တယောက်ကမြန်မာလူငယ်အများစုမဲ့လေရှိတဲ့ American Dream ဆိုတာကိုအောင်မြင်အောင်ဘလို့တွေစူးစမ်းခဲ့ရလဲလူငယ်တွေအနေနဲ့ American Dream ကိုမက်ခွင့်ရဖို့ဘာကြောင့်စူးစမ်းသင့်လဲဆိုတာတွေကိုသိနိုင်ဖို့မက်ခင်လေးကဆက်သွယ်မြင်မြန်ပေးဂျန်စီအစီအစဉ်မှာတင်ပြထားပါတယ်ရှင်
Hello Gen Z တို့တချင်ရောက်ပြီ Gen Z တို့ရဲ့ American Dream ဆိုတာကမြန်မာနိုင်ငံမှာသာမကဘဲနဲ့ကမ္ဘာအနှံ့မှာရှိတဲ့ Gen Z လူငယ်လေးတွေမဲ့လေးရှိတဲ့အိမ်မဲ့လေးတခုเนาะဒီတစ်ပတ်မှာတော့မြန်မာနိုင်ငံကနေပြီးတော့ရွှေတောင်းနေထိုင်သူတယောက်အနေနဲ့အမေရိကကိုရောက်လာပြီးတော့သူ့ရဲ့ American Dream ကိုအောင်မြောက်မှတ်သွားတဲ့လူငယ်လေးတယောက်နဲ့မိတ်ဆက်ပေးခြင်းနဲ့သူကလက်ရှိမှာလည်း American ရေတက်မှာအရာရှိတယောက်အနေနဲ့တာဝန်ထမ်းဆောင်နေတဲ့လူငယ်လေးတယောက်လေးသူဘယ်လိုမျိုးကြိုးစားခဲ့လဲသူ့ရဲ့ American Dream ကိုဘယ်လိုအောင်မြောက်မှတ်သွားခဲ့လဲဆိုတာလေးတွေသူပြောပြတာကိုနားထောင်ပေးကြအောင်เนาะ
အာကျွန်တော်နာမည်ယောရှုလို့ခေါ်ပါတယ်ကျွန်တော်လက်ရှိအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ဒီတက်စကမ်မာအလင်းသေးသေးရရရှိနေတဲ့တာဝန်ထမ်းဆောင်နေပါတယ်အာအောင်တွေ့ရဝန်တာပါတယ်
တိုင်းသားလေးယောစုကသူမြန်မာနိုင်ငံမှာနေခဲ့တော့အကြောင်းလေးကိုလည်းအခုလိုပဲပြောပြထားသေးတယ
်ကျွန်တော်မိုင်းရှုမြို့မှာဒီလိုပဲပေါ့နော်ဒီဒီမတန်းနေဆယ်ရန်တီဒီလိုပဲနေမှာကြောင့်တက်ခဲ့တယ် channel ဆက်လက်အောင်လို့ကျွန်တော်ဒီ KN တက်ကြလို့ဘောနော်ဒီ learning KN ပင်လုံးနေ့မြတ်တက်ကြလို့မှာကျွန်တော်ဒုတိယနှစ်အထိတက်ခဲ့ဒုတိယနှစ်မှာပြီးခဲ့ပါအောင်အာ semester first semester ပြီးခဲ့တယ
်ရွှေပြောင်းနေထိုင်သူတယောက်အနေနဲ့အမေရိကကိုရောက်ဖြစ်လာပုံလေးနဲ့ပြောပြပေးပါဦ
းအာမလေးရှားကျွန်တော်2012 February လာမှာကျွန်တော်သွားတယ်ဘောနော်သွားတဲ့အကြောင်းရင်းတော့ကျွန်တော်အကူမီတာစတူဒီယိုမှာရှိဆိုတော့ကျွန်တော်အသက်ညစ်တယ်ဆိုတော့သူကဟိုမှာဒီ attestation နဲ့အလူရအောင်ခေါ်တော့เนาะအဲ့ချိန်မှာသူကကျွန်တော်တို့လိုမျိုးပဲဒီ immigration ကနေခေါ်ပေါ်တဲ့မျိုးကျွန်တော်ခေါ်ရတာပေါ့သူတို့အားလုံးတော့ဒီ America သွားဖို့အတွက် asylum တင်ထားကြဆိုတော့ကျွန်တော် America 2015 February လမှာဒီ Oklahoma ပြည်နယ်မှာခြေဆိုင်ရောက်ရှိပါတယ
်တက်20ကျော်အရွယ်နဲ့ America ကိုရောက်လာတဲ့အချိန်မှာသူကြုံတွေ့ရမယ့်အခက်အခဲတွေရောဘာတွေဖြစ်မလဲ
ဒီကိုကကျောင်းတက်နေတယ်အလုပ်တွေတော့လုပ်နေတယ်ဆိုတော့အစားတော့လည်းအဆင်ပြေမလားအဆင်မပြေဘူးပြင်မလားတို့မှာဒီမှာဆွမ်းချိုကန်ဒီလေးတော့လိုက်နေပြပါပြီအတုဆုံးလို့ချင်လားမဟုတ်ငါစားချင်လားကန်ဒီတော့လို့ရတယ်ဒီမှာတော့ကန်ဒီတော့မှာဆိုရင်လည်းအချိန်လူပြီးတော့ရတယ်အမ်ပြီးတော့ဆိုတဲ့ငါချင်းနေဒီဟာလာလို့လည်းတော့လည်းမရပြန်ဘူးပြီးအကြောင်းပါဆိုလဲဆရာစမပြောရတယ်တိမလားဒီမှာကျတော့သူတို့တွေကကျတော့ဒီက culture နဲ့သူတို့ကစကားပြောတယ်ခုမှဆိုရင်သူတို့ကစကားတစ်ခုပြောလိုက်ပြီးဆိုရင်သူတို့ကလုံခဲ့တဲ့ထံကူရှိစနေရရှိတကားတို့နိုင်ရှင်ပြတို့ပြောလိုက်လေဆိုရင်တကယ်တော့ဝါခနဲ့ကြောက်ရတယ်ဒါတော့ကျွန်တော်ဝါခနဲ့ကြောက်မရဘူး right အဲ့လိုပေါ့နော
်သူကြောင်းထပ်ဖို့စပြီးတော့ကြိုးစားတဲ့အချိန်မှာလည်းအခက်အခဲတွေအများကြီးနဲ့ကြုံခဲ့ရတယ်တဲ့
အခက်အခဲရတော့ဘယ်နဲ့စပြောမလဲဆိုတော့နံပါတ်1နဲ့ကြောင်းရွေးရပါတော့ကြောင်းကလည်းတို့ကအထိုက်လျောက်လောက်ပဲကွင်းတာပါတော့နောက်ကြတော့အားလုံးကဒီ foundation တွေအစဘလို့ပြင်မယ်ဆုံးတာအားလုံးကြောက်ကိုယ့်ရဲ့ကိုယ့်ဖက်ပြန်ကြလာပါတော့ဒါလည်းတော့ပထမဆုံးကြောင်းသွားဆိုရှောက်အောင်ပြင်ရတာပေါ့အဲ့ဒါတော့ပထမဆုံး challenge စေပေါ့နော်ဒီခုကကျတော့ခုသွားချင်တဲ့နေရာမှာသွားခဲ့လူတွေတိတ်မရှိတာပေါ့ပထမဆုံးကျွန်တော်က engineering သွားချင်နေဆိုရင်ကျွန်တော်မြန်မာတိုင်းမှာဆို engineer သွားလို့တိတ်မရှိကြအောင်အဲ့မှာပြင်လို့ဒုက္ခတစ်ခါနဲ့ရောက်တော့ပေါ့ဘလို့သွားမှလည်းပြင်းစွန်ပါတယ်ယူရမှလည်းဘယ်ပဲချိန်ပဲချိန်မှာကြောင်းပြီးချင်လဲဆိုအဲ့ဒါလေပေါ့နော်ကျောင်း advisor တွေတော့ရှိပါတယ်ပေါ့နော်ဒါမဲ့လေ advisor ကိုကိုကဆက်စားရအောင်ဆို advisor ကိုနောက်မလို့တောင်းမယ်ဆိုမှသိဘူးအဲ့မှာကျွန်တော်တစ်ခါsemester နှစ်ခုလောက်ကျွန်တော်တတော်ဒုက္ခရောက်ရတယ်ဒါတနေ့လာပေါ့ခင်ဗျာ
American dream ကိုအောင်မြောင်မက်ခဲ့တဲ့လူငယ်လေးတယောက်ကသူ့ရဲ့ခံစားချက်ကိုအခုလိုပဲပြောပြထားတယ
်သူပြောမယ်ဆိုတော့ PD ဖြစ်မိတယ်ဗောနော်အတူရှင်ပြောမယ်ဆိုတော့ကျွန်တော်အလုပ်ကလိန်ရင်ပင်သိင်းကြီးတရားရှိနေတဲ့ကျွန်တော်ဒီ F18 တို့ F35 တို့ဒီအားလုံးကျွန်တော်ကဒီထင်းတင်ရပါတော့။ပြီးတော့လည်းမိမိအနေနဲ့မြန်မာနိုင်ငံသားဟုတ်တယ်။တကယ်မှတော့ကျွန်တော်ဒီလီစုတိုင်းသားဆိုတော့အရင်နေရတယ်လေနော်။ပြီးဆိုရင်အရှဆိုလည်းအရင်နေရတယ်အရာရှိထဲမှာဆိုရင်တော့မှအဲ့တော့ဒီလိုနေနဲ့ကိုကဒီမှာလေဒီသင်းမောပေါ်မှာဟေးဒီမှာပြရလာတဲ့လီစုတိုင်းသားတယောက်ဒီမှာသင်းမောမောင်းနေတယ်။လိန်လိန်ထင်းတင်ရလောက်တယ်ဆိုတာဟာလေစိတ်ကမှပီတိဖြစ်မိတာပေါ့နော်။
ကောင်းမြင်မြကြအမေရိကကိုရွှေ့ပြောင်းနေထိုင်နေကြတဲ့လူငယ်တွေအတွက်လည်းယောရှုကအခုလိုပဲအားပေးစကားပြောထားသေးတယ်
။အမေရိကဆိုတာဒီမှာပြောတာကတော့ American Dream ပေါ့နော်။ကျွန်တော်ပြောရရင်တော့ကျွန်တော်သွေးချွန်နေနေရတော့ကိုလုံဆိုရင်ကိုဖြစ်တယ်ဆိုတော့ကျွန်တော်အာမခံရတယ်အမေရိကမှာတော့။အဲ့တော့ဒီလိုဒါဘာဒီမှာလမ်းစပြောက်ပြီးတော့အမေရိကရောက်လာခဲ့တယ်ဆိုရင်ဘယ်ကနေပဲဖြစ်ဖြစ်ကြောင်းတက်ပါကြောင်းပေါ်ပါ။တနည်းနည်းချင်းချင်းမှတနည်းအောင်တော့ရောက်မှာပါ။
ကဲဂျန်စီတို့ရေဒီတစ်ဘက်ကတော့လူငယ်လေးတွေမက်လေးရှိတဲ့ American Dream ကိုဘလို့အောင်မြောင်မတ်ရမလဲဆိုတာကိုပြောပြပေးသွားတာเนาะနောက်တစ်ဘက်ဒီကြလို့ရှိရင်လေဂျန်စီလူငယ်လေးတွေတိထိုက်တဲ့အကြောင်းအရာလေးတွေကိုဆက်ပြီးတော့တင်ဆက်ပေးသွားဖို့ရှိတာမို့လို့ဂျန်စီစီစဉ်ကိုဆက်စောင့်ကြည့်ဖို့မမေ့နဲ့เนาะတတ
FIFA ရဲ့တနှစ်တာအကောင်းဆုံးဆုပေးပွဲကိုလန်ဒန်မြို့တော်မှာကျင်းပခဲ့ပြီးတော့2023ခုနှစ်အတွက်အကောင်းဆုံးဘောလုံးသမားဆုကိုမက်ဆီကရသွားခဲ့ပါတယ်။အီတလီမှာတော့ရိုမာအသင်းကမော်ရီညိုကိုနီးပြအဖြစ်ကနေထုတ်ပယ်လိုက်ပါတယ်။ကာတာမှာကျင်းပနေတဲ့အာရှဖလားဘောလုံးပွဲမှာတော့ပထမဆုံးအမျိုးသမီးကွင်းလယ်တိုင်းတူထွက်ပေါ်လာခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းအကစားသတင်းတွေကိုကိုရန်နိုင်စူးစီးတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VO ရဲ့တပတ်တွင်းအောက်စားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ရဲ့တနစ်တာစူပေးပွဲအခမ်းအနားကိုတော့လန်ဒန်မြို့မှာတင်းလာနေကကျင်းပခဲ့ပါတယ်2023ခုနှစ်အတွက်တနစ်တာအကောင်းဆုံးဘောလုံးသမားဆုကိုတော့အာဂျင်တီးနားတိုက်စင်မှုလီယိုနယ်မက်ဆီကရသွားခဲ့ပါတယ် မက်ဆီဟာလန်နဲ့အမ်ဘာဖေးတို့သုံးဦးနောက်ဆုံးစကားတင်ရွေးချယ်ခံခဲ့ရပြီးတော့အိတ်ထဲမှာမှမက်ဆီကမဲအများဆုံးရပြီးတော့ FIFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုကိုရရှိသွားခဲ့တာဖြစ်ပါတယ်မက်ဆီဟာဒီနေ့မှာထပ်ပြီးရသွားတဲ့အတွက် FIFA ရဲ့အကောင်းဆုံးဘောလုံးသမားဆုကိုဒီတစ်ချိန်နဲ့ပါဆိုရင်၈ချိန်တော့ရပြီးတော့အများဆုံးဖြစ်နေထပ်ပြီးတော့စံချိန်တင်လိုက်တာလည်းဖြစ်ပါတယ်မျိုးသမီးဘက်မှာတော့စပိန်မျိုးသမီးအသင်းကအိုက်တာနာဘွန်မာတီကရသွားခဲ့ပါတယ်ဘွန်မာတီဟာပြီးခဲ့တဲ့2023မျိုးသမီးကောဖလားမှာစပိန်အသင်းကဖလားရတဲ့နေရာမှာခြေစွမ်းပြပြီးတော့အဓိကကျခဲ့တာကြောင့်ဒီဆုကိုရရှိခဲ့တာဖြစ်ပါတယ်မျိုးသားဘက်ကအကောင်းဆုံးဂိုးသမားဆုကိုတော့မန်စီးတီးဂိုးသမားအက်ဒါဆန်ကရသွားခဲ့ပြီးတော့အမျိုးသမီးဘက်ကအကောင်းဆုံးဂိုးသမားဆုကိုတော့အင်္ဂလန်မျိုးသမီးအသင်းရဲ့ဂိုးသမားမယ်ရီအော့ဖ်ကရသွားခဲ့ပါတယ်မျိုးသားဘက်ကတနစ်တာအကောင်းဆုံးနီးပြဆုကိုတော့ပြီးခဲ့တဲ့ဘောလုံးရာသီမှာမန်စီးတီးအသင်းကိုဖလားသုံးလုံးရအောင်လှုပ်ပေးခဲ့တဲ့ပက်ပ်ဂေါ်ဒီယိုလာကရသွားခဲ့ပြီးတော့အမျိုးသမီးဘက်ကအကောင်းဆုံးနီးပြဆုကိုတော့ပြီးခဲ့တဲ့ကမ္ဘာဖလားမှာဒုတိယရခဲ့တဲ့အင်္ဂလန်နီးပြဆရီနာဗိုက်ပန်းကရရှိသွားခဲ့ပါတယ်ခင်ဗျာဘောလုံးပွဲမှာစပိန်စူပါဖလားဘောလုံးပွဲမှာရယ်မက်ဒရစ်အသင်းကပိုဆွဲသွားခဲ့ပါတယ်စပိန်စူပါဖလားဘောလုံးပွဲဖိုင်နယ်ကိုဆော်ဒီနိုင်ငံရီယယ်မြို့မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကကစားခဲ့ကြတာမှာရီယယ်မက်ဒရစ်ကဘာစလိုနာကို4-2နဲ့အနိုင်ရပြီးတော့စူပါဖလားကိုဘိုးဆွဲသွားခဲ့တာပါစူပါဖလားကိုအနိုင်ရလိုက်တဲ့အပေါ်မှာရီယယ်နီးပြအန်ချယ်လော့တီကတော့
Para nosotros ha sido un partido una final queríamos ganar creo que hemos ganado
ကျွန်တော်တို့အတွက်ကတော့ဒီပွဲကိုနိုင်ကျင်ခဲ့ပြီးထိုက်တိုက်တန်တန်နိုင်ခဲ့တယ်လို့လည်းထင်ပါတယ်။ပွဲစကတည်းကကျွန်တော်တို့ကောင်းကောင်းကစားနိုင်ခဲ့ပြီးပွဲအစမှာဘာစီလိုနာအသင်းကျွန်တော်တို့ဘက်ကိုဖိကစားဖို့လုပ်တဲ့အခွင့်အရေးကိုအတုံးချနိုင်ခဲ့ပါတယ်။ Vinicius ကလည်းဒီပွဲမှာအကောင်းဆုံးကစားနိုင်ခဲ့ပါတယ်။ဒီပွဲနိုင်လိုက်တဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ
်။ Barcelona နီးပြ Xavi ကတော့ဒီပွဲရှုံးသွားတာကြောင့်ပရိသတ်တွေကိုတောင်းပန်လိုက်ပါတယ်
။ Es el momento de pedir perdón a la afición, ya he dicho antes, no hemos mostrado la cara que debe mostrar el equipo en una final.
ဒီအချိန်ကပရိသတ်ကိုတောင်းပန်ရမယ့်အချိန်ပါ။ကျွန်တော်တို့ဒီနေ့ကစားတဲ့ခြေကဖိုင်နယ်ပွဲကစားတဲ့ခြေမဟုတ်တလို့အထူးသဖြင့် Real Madrid နဲ့ကစားရမယ့်ခြေမဟုတ်ပါဘူး။အဲ့ဒီအတွက်ကျွန်တော်မှတာဝန်ရှိပါတယ်။
ရယ်မက်ဒရစ်အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်မနစ်တုန်းကဘာစလိုနာကိုစူပါဖလားမှာရှုံးထားတဲ့ရှုံးကြွေးကိုပြန်ဆက်နိုင်လိုက်တယ်လို့ပြောရမှာလဲဖြစ်ပါတယ်ခင်ဗျာဒီသတင်းမှတ်တွဲမှာတော့အာရှဖလားနဲ့အာဖရိကနိုင်ငံများဖလားဘောလုံးပွဲတွေကိုလည်းကစားခဲ့ကြပြီးတော့အာရှဖလားဘောလုံးပွဲကိုတော့ကာတာနိုင်ငံမှာပြီးခဲ့တဲ့တောက်ကြာနေ့ကစတင်ခဲ့ပါတယ်ပွဲပွဲစဉ်မှာတော့အင်ရှင်လည်းဖြစ်လက်ရှိချန်ပီယံလည်းဖြစ်တဲ့ကာတာကလက်ဘနွန်ကို3-0ရှိနဲ့အနိုင်ရသွားပါတယ်။ဒါပြင်ဩစတြေးလျကအိန္ဒိယကို3-2၊ဂျပန်ကဗီယက်နမ်ကို4-2၊ UAE ကဟောင်ကောင်ကို3-2၊အီရန်ကပါလက်စတိုင်းကို4-2၊တောင်ကိုရီးယားကဘာရိန်းကို3-2၊အီရတ်ကအင်ဒိုနီးရှားကို3-2နဲ့အဖွဲ့ပွဲစဉ်တွေမှာအသီးသီးအနိုင်ရသွားခဲ့ကြပါတယ်။ဒီနေ့အာရှဖလားမှာထူးခြားတာကတော့ဂျပန်နိုင်ငံကယိုရှိမီယာမာရှိတာဟာအာရှဖလားအမျိုးသားဘောလုံးပွဲတွေမှာပထမဆုံးအမျိုးသမီးခွင်းလက်တိုင်းလူကြီးဖြစ်တဲ့သမိုင်းဝင်သွားခဲ့ပါတယ်။စနေနေ့ကကစားခဲ့တဲ့ဩစတြေးလျနဲ့အိန္ဒိယပွဲစဉ်မှာယိုရှိမီယာမာရှိတာဟာခွင်းလက်တိုင်းအဖြစ်တောင်းဝန်ယူပြီးတော့ AFC အာရှဖလားဘောလုံးပွဲမှာပထမဆုံးအမျိုးသမီးခွင်းလက်တိုင်းအဖြစ်သမိုင်းမှတ်တမ်းဝင်သွားခဲ့တာပါ။ဒီပွဲမှာသူနဲ့တနိုင်ငံတည်းကဖြစ်တဲ့မာကိုတိုဘိုဇိုနိုနဲ့နာမီတီရှိရိုဂီရိုကလည်းစီးကြတိုင်းတွေဖြစ်နေတာဝန်ယူခဲ့ကြတာပါ။ယာမာရှိတာဟာပြီးခဲ့တဲ့2022ကာတာကမ္ဘာဖလားမှာတုန်းကလည်းအရန်တိုင်းဖြစ်နေတာဝန်ယူခဲ့တာဖြစ်ပါတယ်။ဒီနေ့အာရှဖလားမှာဘူဆဲဖို့ရေပန်းစားနေတဲ့အသင်းတွေကိုကြည့်ရမယ်ဆိုရင်တော့ဂျပန်အသင်းကထိတ်ဆုံးမှရှိနေပြီးတော့အဲ့နောက်မှာတော့တောင်ကိုရီးယား၊ဩစတြေးလျ၊ဆော်ဒီ၊အီရန်၊ကာတာအသင်းတွေလည်းဘူဆဲနိုင်ခြေရှိတယ်လို့အတော်များများကခန့်မှန်းနေကြပါတယ်။ဒီနေ့မှာလက်ရှိချန်ပီယံကာတာအနေနဲ့အင်ရှင်ဆိုတဲ့အားသာချက်ကိုဘလောက်ထိအသုံးချပြီးနှစ်နှစ်ဆက်တိုက်ဘူးဆွဲမလားဆိုတာကစိတ်ဝင်စားစရာကောင်းနေသလိုရိုနောဒိုအပါအဝင်ကမ္ဘာကျော်ဘောလုံးသမားတွေအမြောက်များကိုငွေလန်းခင်းပြီးတော့ခေါ်ကစားနေတဲ့ Saudi Pro League ရဲ့အကျိုးကျေးဇူးတွေကြောင့် Saudi အသင်းတွေနဲ့ဒီအာရှဖလားရမလားဆိုတာကလည်းဘောလုံးဝေဖန်သူတွေအကဲခတ်တွေအတော်များများကြောင့်မှစိတ်ဝင်စားနေကြပြီးတော့ဘသူဘူဆွဲမယ်ဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတွေမှာတော့ဘရာဇီးလ်တင်ကတော့ဆောက်ပေါလိုနီးပြဟောင်းဒေါ်ရဘောဂျူနီယာကိုဘရာဇီးလ်အသင်းနီးပြဖြစ်နေ2026အကုန်ထိခန့်လိုက်တယ်ဆိုပြီးတော့ပြီးခဲ့တဲ့ခြားသမီးနေ့ကကြီးညာလိုက်ပါတယ်နီးပြတဲ့ဒေါ်ရဘောဂျူနီယာကတော့ဘရာဇီးလ်အသင်းအနေနဲ့နေမမပါပဲကစားတတ်ဖို့လိုတယ်လို့လည်းပြောလိုက်ပါတယ် အီတလီဘက်မှာတော့ဆီရီအေကရိုမာသင်းကဂျိုဇေမိုရီညိုကိုနီးပြရာသူကနေထုတ်ပယ်လိုက်တယ်လို့အင်ကာနေမှာခြင်ညာလိုက်ပါတယ်ရိုမာသင်းဟာဒီဘောလုံးရာသီမှာအီတလီဆီရီအေမှာခြေစွမ်းမပြနိုင်ပဲရုန်းကန်နေရပြီးတော့တနင်္ဂနွေနေ့ကကစားခဲ့တဲ့ပွဲမှာလည်းအေစီမီလန်အသင်းကို၃ဂိုးတခုနဲ့ရှုံးပြီးတော့အဆင့်၉မှာရောက်နေတာကြောင့်မိုရီညိုနဲ့နီးပြအဖွဲ့နဲ့လမ်းခွဲဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့အတည်ပြုပါတယ်မော်ရီညိုဟာ2021မှာရိုမာနီးပြဖြစ်လာခဲ့ပြီးတော့2021မှာတော့ Europa Conference League ကိုရိုမာအသင်းနဲ့အတူရရှိခဲ့ပါတယ်။အခြားဘောလုံးမအပြောင်းရွှေ့သတင်းတွေမှာတော့ Tottenham က Germany တိုက်စစ်မှု Timo Werner ကိုဒီဘောလုံးရာသီအကုန်ထိအငှားစာချုပ်နဲ့ခေါ်လိုက်ပြီးတော့ Bayern Munich အသင်းကတော့ England နဲ့ Spurs နောက်တန်းလူ Eric Dier ကို Euro 3သန်းခွဲနဲ့ခေါ်လိုက်ပါတယ်ခင်ဗျာ။တင်နစ်ဒရိုင်ဝါရဲ့ဘက်မှာတော့ Australian Open တင်နစ်ဒရိုင်ဝါကိုတနင်္ဂနွေနေ့ကစတင်လိုက်ပါပြီ။ဆင်လာအပြင်တော့အမြဲလိုလိုတနင်္လာနေ့မှာစတင်ကျင်းပလေရှိပေမဲ့ဒီနေ့မှာတော့ဒူးဒူးကြကြတရက်စောပြီးတော့တနင်္ဂနွေနေ့မှာစတင်ခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ကပွဲတွေမှာတော့ Djokovic က Croatia ကအသက်18နှစ်အရွယ် Primož ကို6-6 6-3 6-4နဲ့အနိုင်ရခဲ့ပါတယ်။ဒါမဲ့လည်းသူ့အနေနဲ့၄နာရီနဲ့1မိနစ်ကြာရိုက်ပြီးမှနိုင်ခဲ့တာကြောင့်ဒါဟာသူကစားခဲ့တဲ့ Grand Slam တက်တန်းတစ်လျှောက်ပထမဆက်ပွဲစဉ်မှာအကြဆုံးပွဲဖြစ်ခဲ့ပြီးတော့ Primož နဲ့ကစားရတာဟာမန်နဲ့မှသူ့ဘာသူကြည့်ပြီးပြန်ကစားနေရတယ်လို့ပဲဆိုပြီးတော့လဲ Primož ကိုချီးကျူးလိုက်ပါတယ်ပထမဆက်ပွဲတွေမှာနာမည်ကြီးတွေက Medvedev, Sinner, Tsitsipas, Rublev, Sabalenka, Kokkinen အစရှိတဲ့ကစားသမားတွေအနိုင်ရခဲ့သလို Andy Murray, Dominic Thiem, Naomi Osaka နဲ့မနစ်က Wimbledon Champion Margaret Van Der Sloot တို့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရပြီဖြစ်ပါတယ်ဒီနေ့မှာအမျိုးသားအပတ်မှာဘူဆဲဖို့ရေပန်းအစားဆုံးကတော့လက်ရှိချန်ပီယံဂျိုကိုဗစ်ဖြစ်ပြီးတော့အဲ့နောက်မှာတော့လူငယ်တွေကဝင်ဘလ်ဒန်ချန်ပီယံကာလို့စ်အယ်ကရက်စ်နဲ့ယန်နစ်ဆင်နာတို့လည်းဘူဆဲနိုင်တယ်ဆိုပြီးတော့ခမန်းနေကြပါတယ
် He's going to be tough to beat I think Yannick Sinner he's a serious chance
ဂျိုကိုဗစ်ကိုနိုင်ဖို့ခက်ပါတယ်ဒါပေမဲ့ဒီနေ့မှာတော့ရန်နစ်ဆင်နာအနေနဲ့ရနိုင်တဲ့ခွင့်လန်းကောင်းရှိတယ်လို့ကာလို့စ်အယ်ကရက်စ်ကလည်းချက်ဖို့ကောင်းလောက်ကောင်းပါတယ်
ဒီနေ့ Australian Open ကတော့အမျိုးသားဘက်မှာနဒေါလ်မပါနိုင်တာကြောင့်1999ခုနှစ်နောက်ပိုင်း Federer ရောနဒေါလ်တို့နှစ်ယောက်စလုံးမပါဝင်နိုင်တဲ့ဒီပထမဆုံး Australian Open ပြိုင်ပွဲလေးဖြစ်ပါတယ်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကတည်င်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
် VOA ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုတင်ပြမှာဖြစ်ပါတယ်ပါလက်စတိုင်းနိုင်ငံဆိုပြီးတတ်တတ်မှတ်မှတ်မရှိသေးသေး၍အစ္စရေးအနေနဲ့စစ်မှန်တဲ့လုံခြုံရေးကိုမရနိုင်ဘူးလို့အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်တိုနီဘလင်ကင်ကဗုဒ္ဓနေ့မှာပြောပါတယ်။ဒီလိုလုံနိုင်ခဲ့ရင်ဒေတာရင်းမှာပို့ပြီးတော့စီးလုံးညှို့ညွတ်စေပြီးအစ္စရေးရဲ့ထိတ်တန့်ပြိုင်ဘက်အီရန်ကိုလည်းတဘာတဲ့အထီးချံဖြစ်စေနိုင်မှာဖြစ်ကြောင်းကမ္ဘာစီးပွားရေးဖိုရမ်ရဲ့နှစ်ပတ်လည်အစည်းအဝေးမှာအမေရိကန်နိုင်ငံချိုင်းဝန်ကြီးကပြောဆိုသွားတာဖြစ်ပါတယ်။ဂါဇာကမ်းမြောင်မှာထိန်းသိမ်းခံရတဲ့အစ္စရေးဒဇာဂန်တွေနဲ့ပါလက်စတိုင်းအရက်သားတွေအတွက်ရည်ရွယ်တဲ့အကူအညီတွေဟာဗုဒ္ဓနေ့ကဂါဇာနယ်စပ်အနီးအီဂျစ်နိုင်ငံရာဖာမြို့ကိုဆက်ရောက်သွားပါတယ်။ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာတဲ့ကာတာနိုင်ငံပိုင်းလေယာဉ်နှစ်ဆင့်ဟာအီဂျစ်နိုင်ငံဆိုင်းနိုင်းကျွန်းဆွယ်မြောက်ပိုင်းကအယ်အာရစ်ကိုရောက်ရှိခဲ့ပြီးအဲ့ဒီကနေဂါဇာနယ်စပ်ကရာဖာမြို့ကိုရောက်တာလို့အီဂျစ်လုံခြုံရေးတာဝန်ရှိသူတွေနဲ့လာချန်းနေအဖွဲ့ကအရာရှိတွေကပြောဆိုကြပါတယ်။ရာရစ်ပြစ်ရထားတဲ့ရှမ်းမြောင်မှာစစ်ကောက်စီဘက်ကလေချောင်းတိုက်ခိုက်မှုရုံနဲ့လာပေမဲ့ရခိုင်ပြည်နယ်တဲမှာတော့တိုက်ခိုက်မှုတွေမြင့်တက်လာပြီးဇန်နဝါရီလ18ရက်နေ့ကနေရအများပြားမှာစံချိန်တင်လေချောင်းတိုက်ခိုက်ခံခဲ့ရတယ်လို့ညီနောင်မဟာမိတ် သုံးပွဲရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်စီစဉ်ထုတ်လို့ရမှုကကိုစုံမှုကျော်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံစီစဉ်ကိုတော့ line to meter 1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမ Thank you ထိုက်ပါရှင်။